Welcome to the Voice of America in Burmese.
Mingla nidhi ye sama torashi ni pyo shwin nai nya ba de kya. Pyo American dai ye 2018 khu ne Ogula sani ye tinning ni ni manakin season ni go American pi taung su Washington DC myu lo ga ni. Thermometer 24 40 51 do ga ni dai yai thoun lwin ni de lo. Pyo ye Facebook sa myin na ga ba dai yai tin set pe ni ba de kya.ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမန်ရင်ချင်းနိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါလူဖြူလူမျိုးရေးဝါဒီတွေဒီကနေ့ Washington DC နဲ့အနီးကဗာဂျီးနီးယားတို့မှာဆန္ဒပြပွဲလုပ်ဖို့ရှိနေခြင်းလူမျိုးရေးခွဲခြားမှုကိုပြစ်တင်ရှုတ်ချကြောင်းသမ္မတ Trump ကပြောပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ Bangladesh နိုင်ငံသားရဲ့ဝန်ကြီးဟာစနေနေ့ကရခိုင်ပြည်နယ်မြောက်ပိုင်းကိုသွားပါတယ်မြန်မာပညာရေးမှာအလွတ်ကျမှအမှန်ရတယ်ဆိုတဲ့စနစ်ကိုပြောင်းရမယ်လို့ဒေါ်ဆန်းစုကြည်ကပြောပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာစစ်ပဆိုင်ရာထောက်ပို့လုပ်ငန်းတွေကိုအာကာသကတဆင့်လှုပ်ဆောင်ဖို့အမေရိကန်ကပြင်ဆင်နေပါတယ
် We think possibly maybe in the next 2 years the train is leaving the station and we're going to be on it
and I'm going to be on the train အာကာသကတဆင့်လှုပ်ဆောင်သွားမယ်ဆိုရင်အချိန်တို့အတွင်းကိစ္စတွေပြင်းမြောက်နိုင်ကြောင်းကိုချုပ်ကြီး Everhart ပြောကြားသွားတာပါဒီအကြောင်းနဲ့အတူဥအောင်ကင်းရဲ့မြန်မာပြည်သုံးသပ်ချက်ဒေါ်လာလသန်းရဲ့ EDN အင်္ဂလိပ်သင်ခန်းစာနဲ့အတူနောက်ပိုင်းမှာ VOA ဓာတ်ရိုက်လေလံအစီအစဉ်ကိုလည်းပြန်လည်နားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလူမျိုးရေးခွဲခြားမှုကိုပြစ်တင်ရှုတ်ချပြီးတော့အားလုံးညီညွတ်ကြဖို့တိုက်တွန်းလိုက်ပါတယ်ကျွန်တော်တို့အားလုံးနိုင်ငံတစ်ခုအဖြစ်စူးစီးညီညွတ်ကြရပါမယ်လူမျိုးရေးခွဲခြားမှုပုံစံအားလုံးနဲ့အကြမ်းဖက်လူရက်တွေကိုကျွန်တော်ပြစ်တင်ရှုတ်ချပါတယ်အမေရိကန်နိုင်ငံသားအားလုံးငြိမ်းချမ်းပါစေလို့နယူးဂျာစီပြည်နယ်ကသူပိုင်ကောက်ကွင်းမှာအပန်းဖြစ်နေတဲ့သမ္မတထရမ့်ကထွတ်တာမှရေးပါတယ်။လူဖြူလူမျိုးရေးအစွန်းရောက်ဝါဒီတွေဒီကနေ့ဝါရှင်တန်ဒီစီနဲ့ဗာဂျီးနီးယားပြည်နယ်တို့မှာစုဝေးဆန္ဒပြကြဖို့ရှိနေချိန်မှာပဲသမ္မတထရမ့်ကအဲ့လိုတိုက်တွန်းလိုက်တာပါ။2019ခုနှစ်ဩဂုတ်လ10ရက်နေ့ကဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗီလ်မြို့မှာလူဖြူလူမျိုးရေးဝါဒီဆန္ဒပြသူတွေနဲ့တံပြန်ဆန္ဒပြသူတွေအကြားရုံးဝင်းဆန်ကပ်ဖြစ်ပြီးထိခိုက်ဒဏ်ရာရသူအများကြီးရှိခဲ့တယ်လို့ဂါဇီကလူအုပ်ထဲကိုဝင်တိုက်တာကြောင့်အသက်32နှစ်အရွယ်အမျိုးသမီးတဦးလည်းသေဆုံးခဲ့ရပါတယ်။အဲဒီဆန္ဒပြပွဲတစ်နှစ်ပြည့်နှစ်ပတ်လည်နေ့မှာဆန္ဒပြပွဲတွေထပ်လုပ်ဖို့စီစဉ်ထားကြတာပါ။ Washington DC မြို့တော်သမရအင်ဖြူတော်ရှိကဂါလန်နဲ့တစ်ဖက်ချမ်းမှာရှိတဲ့ Lafayette ပန်းချံမှာလုပ်မဲ့ဆန္ဒပြပွဲအတွက်ကြိုတင်ပြင်ဆင်နေနေတဲ့အရေးပေါ်လှုပ်ဆောင်ပွဲရာတွေကိုအချိန်မြင့်လုပ်ဖို့အမိန့်တရားကိုလက်မှတ်ထိုးထုတ်ပြန်ထားတယ်လို့ Washington မြို့တော်ဘုံ Marie Bowser ကကြာတာပြည်နေ့မှာပြောပါရတယ်။အဲဒီပန်းချံတွင်တဲ့အနီးအနားကနေရာတွေမှာပါတံပြန်ဆန္ဒပြပွဲတွေလုပ်ဖို့ခွင့်တောင်းထားတာကိုလည်းခွင့်ပြုထားပါရတယ်။ဝါရှင်တန်မြို့တော်အပြင်ပဲဗာဂျီးနီးယားပြည်နယ်မြောက်ပိုင်းကရှာလော့စ်ဗီမြို့နဲ့ပြည်နယ်ရင်းနေရာတချို့မှာပြည်နယ်အုပ်ချုပ်ရေးမှူး Ralph Northman နဲ့ရှာလော့စ်ဗီမြို့တာဝန်ရှိသူတွေကအရေးပေါ်အခြေအနေကြေညာထားပါတယ်။ရုံးဝန်ဆောင်ခတ်အခြေအနေတွေဖြစ်လာရင်ထိမ့်သိမ့်ဖို့ဗာဂျီးနီးယားပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ကိုအသုံးပြုနိုင်ဖို့အပအဝင်တခြားလုံဆောင်ပွင့်နီလန်းတွေကိုအလင်းမြန်စုစည်းနိုင်ဖို့အုပ်ချုပ်ရေးဆိုင်ရာနီလန်းတစ်ခုအဖြစ်အရေးပေါ်အခြေအနေကြေညာရတာဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Northman ကပြောပါတယ်။
American ပြည်ထောင်စုအနောက်မြောက် Washington ပြည်နယ်ရဲ့မြို့တော် Seattle နားမှာတောက်ကြနေနှောင်းပိုင်းကခီးတဲ့တင်လင်းခိုးယူမောင်းနှင်ပြတ်ကျခဲ့မှုကိုပြည်ထောင်စုစုံစမ်းရေးစစ်ဆေးရေးဘူရို FBI အရာရှိတွေကစနေနေ့ကစတင်စစ်ဆေးနေပါပြီ American ပြည်ထောင်စုတည်ယူပို့ဆောင်ရေးလုံခြုံမှုအဖွဲ့က Debra Eckroot ကလည်းသူတို့အဖွဲ့အနေနဲ့ FBI ရဲ့စုံစမ်းစစ်ဆေးမှုကိုပူးပေါင်းဆောင်ရွက်နေကြောင်းသတင်းထောက်တွေကိုပြောပါတယ်။လေရင်အပြည့်စည်းရဲ့စောပိုင်းအထောက်အထားတွေပြုစုဖို့လေရင်ပြတ်တမ်းမှုမှတ်တမ်းတင်ဆက်နဲ့မပြည့်စည်းပဲကျန်နေတဲ့အစိတ်ပိုင်းတွေကိုရှာဖွေဖို့စတာတွေမှာ FBI ကိုအကူအညီပေးနေတယ်လို့သူကပြောပါတယ်။အသက်29နှစ်အရွယ် Horizon လေကြောင်းလိုင်းစက်ပြင်ဝန်ထမ်းတဦးဟာခီးသည်တွေနဲ့လေရင်ဝန်ထမ်းတွေမပါတဲ့ကုမ္ပဏီပိုင်လေရင်ကိုခိုးယူပြီးစတန့်ထွင်မောင်းနေရာကနေလေရင်ပြတ်ကျပြီးတေဆုံးခဲ့တာပါသူဟာ Horizon လေကြောင်းလိုင်းက Q400 ပန်ကာနှလုံးတက်လေရင်ကို Seattle Tacoma နိုင်ငံတကာလေဆိပ်ကနေခိုးယူမောင်းနှင်ခဲ့ပြီးတဲ့နောက်လူနေကျဲပါတဲ့ Keytron ကျွန်းပေါ်ပြတ်ကျခဲ့တာဖြစ်တယ်လို့ Pios KI ရဲဌာနတွေရဲ့Twitter အကောင့်မှာရေးသားထားပါတယ်ဒီဖြစ်ပျက်ဟာကိုကိုကူလှုပ်ကြံမှုဖြစ်တယ်လို့လည်းခရိုင်ရဲအရာရှိကပြောပါတယ်လေရီခိုးမောင်းသူရဲ့အမည်ဟာ Richard Russell ဖြစ်ကြောင်း AP နဲ့ The Seattle Times သတင်းတွေမှာဖော်ပြထားပါတယ်လေကြောင်းထိန်းသိမ်းရေးတာဝန်ရှိသူတွေကသူ့ကိုမြေပြင်ကိုပြန်ပြီးဆင်းသက်ဖို့ပြောဆိုနေတဲ့တွေကိုအတန်ဖက်ဆက်ကနေကြားခဲ့ရတယ်လို့လေရီခိုးမောင်းသူဘက်ကလည်းသူဟာအခက်အခဲတွေကိုရင်ဆိုင်နေရသူဖြစ်တယ်လို့ပြန်ပြီးပြောဆိုတဲ့တွေကြားခဲ့ရတယ်လို့ဆိုပါတယ်ရှင်
ပါကစ္စတန်နောက်တောင်ပိုင်းမှာစစ်နေကဒေကန်ဘုံခွဲမှုတစ်ခုကြောင့်တရုတ်အင်ဂျင်နီယာ၃ဦးအပါအဝင်လူ6ယောက်ထဲမှနေတန်းရသွားပါတယ်။ဒီဥနိုင်ငံနဲ့နေဆက်ပါကစ္စတန်မြောက်ပိုင်းဒေသတစ်ခုမှာတော့ဘယ်သူဘယ်ဝါမှမသိသူတွေရဲ့တိုက်ခိုက်မှုအတူတစ်ခုအတွင်းရဲတပ်ဖွဲ့ဝင်၃ဦးသေဆုံးသွားပါတယ်။ဗီဒီမင်းဖြစ်နေတဲ့ဘလူချစ်စတန်ပြည်နယ်ဒယ်ဘန်ဒင်းမြို့အပြင်ဘယ်လီနာမှာတပ်ထုတင်းစီမံကိန်းလုပ်ငန်းခွင်ကနေပြန်လာတဲ့တရုတ်လူထုမှအဖွဲ့တစ်ဖွဲ့စီးလာတဲ့ပစကားနီးဖောက်ခွဲပစ္စည်းတွေအပြည့်တင်လာတဲ့ကားကိုဒေကန်ဘုံခွဲသူကဖောက်ခွဲလိုက်တာလို့ပြည်နယ်တော်ဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်။ဒဏ်ရာရသူတွေထဲမှာဘတ်စကားရင်မောင်းတဲ့ဒေတာတွင်ပြည်သူစစ်တပ်ဖွဲ့ဝင်အုပ်လည်းပါပါတယ်။ဒဏ်ရာရတဲ့ထဲကပဲသူမှအသက်အန္တရာယ်ဆိုရင်စရာမရှိဘဲသူတို့အားလုံးရဲ့အခြေအနေတည်ငြိမ်နေပြီလို့ဒေတာတွင်တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ဘာလူချစ်စတန်လက်မျောရေးတပ်ဖွဲ့ BLA တိချောက်ခွတ်ထွေဝါဒီအဖွဲ့ကကြေညာပါတယ်။ဒီလိုနိုင်ငံကသူတို့နိုင်ငံသားတွေတိုက်ခိုက်ခံရတဲ့အပေါ်ပြစ်တင်ရှုတ်ချပြီးဒီဖြစ်ရပ်ကိုသက်ဆိုင်ရာပါကစ္စတန်ဌာနဆိုင်ရာတွေကစုံစမ်းစစ်ဆေးပေးဖို့ပန်ကြားထားပါတယ်။အာဖဂန်နစ္စတန်အီရန်နိုင်ငံတို့နဲ့နယ်စပ်ချင်းတိစိုက်နေတဲ့ချာဂီခဲမှာရှိတဲ့ဆိုင်ဒက်ဂျေးနက်ရွှေတပ်ထုတွင်လို့ခေါ်တဲ့တပ်ထုတွင်တွေကိုတရုတ်တပ်ထုကော်ပိုရေးရှင်း MCC ကိုပါကစ္စတန်နိုင်ငံကအငှားလုပိုင်ခွင့်ချပေးထားတာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းဂျီဟာဇနီမြို့မှာစနေနေ့ကတာလီဘန်တပုံတွေနဲ့အာဖဂန်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီမတိုင်ခင်တောက်ကြနေ့ကတာလီဘန်တွေဟာဂျီဟာဇနီမြို့ကိုအကြိမ်ပေါင်းများစွာတိုက်ခိုက်ခဲ့တာပါ။တောက်ကြနေ့အစောပိုင်းကတည်းကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လုံခြုံရေးတပ်သားအနည်းဆုံး25ဦးသေဆုံးဒဏ်ရာရခဲ့ပြီးတာလီဘန်တပုံတွေဘက်ကတော့အယောက်150ထဲမှနည်းသေဆုံးဒဏ်ရာရခဲ့တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်နာဂျစ်ဒါနစ်ကပြောပါရယ်။တင်းတန်တဲ့တိုက်ခိုက်မှုတွေကြောင့်ဒေသခံသတင်းတော်တအူးလည်းသေဆုံးခဲ့ပါရယ်။လက်ရှိအရက်သားတွေတဲ့သေဆုံးတဲ့အရေးအတွက်ဒါမှမဟုတ်ဒဏ်ရာရသူအရေးအတွက်အတိအကျမသိရသေးပါဘူး။မြို့ပေါ်မှာတိုက်ပွဲတွေဆက်ပြီးဖြစ်နေပေမဲ့အခြေအနေတွေကိုထိန်းချုပ်ထားနိုင်ပြီဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။တာလီဘန်တွေဘက်ကတော့မြို့အစိတ်ပိုင်းနေရာတွေကိုသူတို့သိမ်းပိုက်ထားနိုင်ပြီးဒေသအာဏာပိုင်အရာရှိတွေကိုလည်းတပ်ပစ်ခဲ့တယ်လို့ဆိုပါတယ်။တာလီဘန်တွေထုတ်ပြန်တဲ့သတင်းကြေညာချက်မှာလည်းလက်နက်ကြီးလက်နက်ငယ်တွေနဲ့ခဲယမ်းမီးတောက်တွေအပါအဝင်ဒါဇင်နဲ့ချီတန်ချက်ကကားတွေကိုသိမ်းယူထားကြောင်းဖော်ပြထားပါတယ်။တာလီဘန်တပုံတွေဟာဂျီဟာဇနီမြို့မှာရှိတဲ့ဗဟိုအကျဉ်းတောင်ကိုဖွင့်ပေးလိုက်ပြီးအဲ့ဒီမှာရှိတဲ့တာလီဘန်အကျဉ်းသားအားလုံးကိုလည်းလွတ်ပေးခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတ
ယ်။ဒီရီကနေတနင်္ဂနွေမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာလေးရကြခီးစဉ်နဲ့ရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရွေးဝင်ကြီးအဘူဟက်ဆန်မာကူအာလီဟာစနေနေ့ကရခိုင်ပြည်နယ်မြောက်ပိုင်းကိုသွားပြီးမြန်မာအစိုးရကတည်ဆောက်နေတဲ့ဒုက္ခသည်ပြန်လည်လက်ခံရေးစခန်းနဲ့ဂျားစခန်းတွေကိုသွားကြည့်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရွေးဝင်ကြီးနဲ့အဖွဲ့ဟာမောင်တော်နေဆက်တောင်ပြိုလက်ဝဲလက်ခံရေးစခန်းနှစ်နိုင်ငံနေဆက်ဆန်စီယိုးနှစ်ခုအကြားမြန်မာပိုင်းနဲ့ပေါ်မှာဆောက်အုံတွေဆောက်လုပ်နေထိုင်နေတဲ့အချိန်ဒီငခုရလက်ခံရေးစခန်းလှဖိုးခေါင်ဂျားစခန်းရွှေစားကြီးရွာအုပ်စုအောင်ဘလကြီးရွာဘန်တော်ပြင်ကိုင်းကြီးမြို့ကြီးရွာတွေကိုတွားရောက်ကြည့်ရှုတယ်လို့ပြန်ကြားရေးဝန်ကြီးဌာနသတင်းတပုတ်မှာဖော်ပြထားပါတယ်။ဩဂုတ်လ10ရက်နေ့တုန်းကတော့ဝန်ကြီးအလီဦးဆောင်တဲ့အဖွဲ့နဲ့နိုင်ငံတော်အတိုင်ပင်ခံရေးဝန်ကြီးဦးကျော်တင့်စွေဦးဆောင်တဲ့အဖွဲ့တို့နေပြည်တော်မှာဆွေးနွေးကြပြီးအချက်ရှိချက်ပါသဘောတူညီချက်တရရတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံရေးကသတင်းထုတ်ပြန်ထားပါတယ်။အဲဒီချက်တွေထဲမှာနေရက်ဆွန့်ခွာသွားသူတွေကိုယ်သဘောဆန္ဒအလျောက်လုံခြုံစိတ်ချစွာနဲ့ဂုဏ်သိက္ခာရှိစွာနေရက်ပြန်နိုင်ရေးဆောင်ရွက်ဖို့နဲ့တနနိုင်ငံဝန်ကြီးတွေအကြားတိုက်ရိုက်ဆက်သွယ်နိုင်တဲ့ hotline တစ်ခုထူထောင်ထားတဲ့အချက်လည်းပါဝင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေထိုင်နေတဲ့မြန်မာနိုင်ငံကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်လည်ရွှေ့ပြောင်းပို့ဆောင်ရေးလုပ်ငန်းကိုနှစ်နှစ်အတွင်းပြောင်းလုပ်ဖို့ဒီနှစ်စာမိုင်းကပဲနှစ်နိုင်ငံအကြားမှာသဘောတူထားပါတယ်။
မြန်မာနိုင်ငံမှာအလွတ်ကျပ်ပညာရေးစနစ်ကိုပြောင်းလဲပြီးကိုပိုင်အတွေးခေါ်နဲ့လေ့လာသင်ယူတဲ့စနစ်မျိုးကိုပြုစုပျိုးထောင်ရမယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားလိုက်ပါတယ်။မနေ့ကမန္တလေးမြို့မှာကျင်းပတဲ့လူငယ်ဘတ်ဆုံဖွံ့ဖြိုးရေးပွဲတော်ကိုတက်ရောက်လာတဲ့ဒေါက်တာဆန်းစုကြည်ကလူငယ်များနဲ့စာပေစကားဝိုင်းမှာအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအလွတ်ကျပ်မှတ်မှအမှတ်ရတယ်ဆိုတဲ့စနစ်ကိုပြောင်းရမှာဖြစ်ပြီးကိုအတွေးခေါ်ကို ိုသုံးပိုင်ခွင့်ပေးတဲ့စနစ်မျိုးကိုပြုစုပျိုးထောင်ရမှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကဆိုပါတယ်။ဒါအပြင်စာအုပ်စာပေချစ်မြတ်နိုးပြီးစိတ်ပိုင်းဆိုင်ရာတိုးတက်အောင်တည်ဆောက်ဖို့အတွက်စာများများဖတ်ကြဖို့လူငယ်တွေကိုတိုက်တွန်းသွားပါတယ်။သူ့အစိုးရလက်ထက်မှာမြန်မာနိုင်ငံရဲ့လူအချက်အရာအသက်မွေးဝမ်းကြောင်းပညာကြောင်းတွေကိုလည်းအားပေးသွားဖို့ရှိတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။တစ်ချိန်တည်းမှာပဲတက္ကသိုလ်ပညာရေးကိုအဆင့်မြင့်တဲ့နေရာမှာသူ့တေသနာလုပ်တာတွေကိုလည်းအားပေးဖို့လိုအပ်တယ်လို့ဆိုပါတယ်။မန္တလေးတက္ကသိုလ်ပွဲနှင်းသဘင်ခန်းမမှာကျင်းပခဲ့တဲ့လူငယ်များနဲ့စာပေစကားဝိုင်းမှာဒေါက်ဆန်းစုကြည်နဲ့အတူဘာသာရက်နယ်ပယ်ပေါင်းစုံကတက္ကသိုလ်ကျောင်းသူကျောင်းသားပေါင်းအယောက်20ပါဝင်ပြောဆိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာလက်ရှိမန္တလေးတိုင်းခီးစင်မတိုင်ခင်မကွေးတိုင်းကိုလည်းတွားရောက်ခဲ့ပြီးပခုတ်ကူမြို့မှာဒေသခံပြည်သူတွေနဲ့စကားဝိုင်းကိုလည်းပြုလုပ်ခဲ့ပါတယ်ရှင်
။အင်္ဂလန်ပရီးမီးယားလိဘောလုံးပြိုင်ပွဲတွေကိုအော်ဂူလာ17ရက်စနေနေ့ကစတင်ချိန်ပိုင်းကစားကြတာမှာမန်ချက်စတာယူနိုက်တက်ကလက်စတာစီးတီးကိုအိမ်ခွင်မှာ2ဂိုးတကူစပါကနျူကာဆယ်ကိုအဝေးခွင်မှာ2ဂိုးတကူချယ်ဆီကဟာဒါစဖီးကိုအဝေးခွင်မှာ3ဂိုးကိုမရှိဘုံမော့ကကာဒစ်စီးတီးကိုအိမ်ခွင်မှာ2ဂိုးကိုမရှိဝါဒ်ဖို့ကဘရိုက်တန်ကိုအိမ်ခွင်မှာ2ဂိုးကိုမရှိခရစ်စတယ်ပဲလစ်ကဖူလမ်ကိုအဝေးခွင်မှာ2ဂိုးကိုမရှိနဲ့အတိအနိုင်ရသွားပါတယ်ဝိုးဗ်စ်နဲ့အေဗာတန်တို့ပွဲမှာတော့တစ်ဖက်2ဂိုးစီနဲ့တည်ရကြပါတယ်တနင်္ဂနွေနေ့ပွဲစဉ်တွေဖြစ်ဆောက်သမ်တန်နဲ့ဘန်လီလီဗာပူးနဲ့ဝက်ဆမ်အာဆင်နယ်နဲ့ပြီးခဲ့တဲ့ပြိုင်ပွဲရာသီချန်ပီယံမန်စီးတီးအသင်းတို့ရှင်ပိုင်ကစားကြမှာဖြစ်ပါတယ်
American ပြည်ထောင်စု California ပြည်နယ်တောင်ပိုင်းမှာတနင်္လာနေ့ကစတင်ခဲ့တဲ့ Tommy လောင်ကျွမ်းမှုဟာ85 Studian Kilometer အထိရောက်ရှိခဲ့ပြီးစနေနေ့က Holy Jim Canyon လူနေအိမ်ခြေအရက်ဖက်နာရောက်လာတဲ့မိတောင်မိညွန်တွေကိုတော့မိသက်သမားတွေကစူးစမ်းပြီးငိမ့်သက်ခဲ့ကြပါတယ်။ El Señor ရေကန်ဒေသတစ်ဝိုက်နဲ့ Cleveland ဒေသတစ်ဝိုက်ကလူနေအိမ်တွေအပေါ်မှာကောင်းငင်ကနေလေရင်ပြန်တန်းပြီးဆေးဖြန့်ငိမ့်သက်မှုတွေလည်းပြုလုပ်ခဲ့ကြပါတယ်။လက်ရှိမှာအဲ့ဒီဒေတာကလူပေါင်း 2,000 လောက်ကိုဘေးလွတ်ရာကိုပြောင်းရွှေ့ပေးခဲ့ပါတယ်။ American ပြည်ထောင်စု California တောင်ပိုင်းမှာ Holy လို့နာမည်ပေးထားတဲ့ Tommy ဟာလူနေအိမ်တွေနားအင်မတန်နီးကပ်လာတဲ့အတွက်ပြည်နယ် H အုပ်ချုပ်ရေးမှူး Jerry Brown က Orange နဲ့ Riverside မြို့နယ်တွေမှာအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပါတယ်ရှင်။
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန့်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါ။အခုတော့နိုင်ငံတကာသတင်းလွှာတပုတ်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။စစ်ဘက်ထောက်ပံ့ပို့ဆောင်ရေးလုပ်ငန်းကိုအာကာသကတဆင့်လုတ်တော့မယ်လို့ပြောရင်သိပ်ပံ့ဝတ္ထုဆန်နေမလားလို့ထင်စရာဖြစ်ပါတယ်။ဒါပေမဲ့စီပြန်ဖြည့်တာနဲ့စစ်ရင်အားပြန်လည်ဖြည့်တင်းရေးကိုကမ္ဘာအပြင်ဘက်ကနေဖြတ်ပြီးလုတ်ဆောင်မှုကိစ္စမကြာခင်မှာဖြစ်လာနိုင်ခြေရှိတယ်လို့အမေရိကန်စစ်ဘက်ကမ္ဘာတဝန်းလေကြောင်းတည်ယူပို့ဆောင်ရေးဆိုင်ရာအကြီးအကဲဗိုလ်ချုပ်ကြီးကပြောပါတယ်ပန်ဒဂွန်စစ်ဌာနချုပ်ကနေခါလာဘတ်ပေးပို့တဲ့သတင်းလွှာကိုတော့ကိုကျော်ကျော်သိန်းကပြောပြမှာပ
ါစီတင်ကုန်တင်လေရင်ပြန်တွေလိုမျိုးရှင်တွေဟာလောင်စာစီလူနဲ့ကရိယာတွေကိုခရီးဝဲကိုတည်ပို့ဖို့အတွက်စစ်ဖက်ရဲ့အမြန်ဆုံးနည်းလမ်းမှာဒါပေမဲ့အာကာသကိုဖြတ်သွားမဲ့ပိုကောင်းတဲ့နည်းတစ်ခုရှိလာနိုင်တယ်လို့အဲ့ဒီလုပ်ငန်းတွေကိုကြီးကြပ်တဲ့ဗိုလ်ချုပ်ကြီး Colden Everhart က VOA ကိုပြောပါတယ်
If I can resupply from space, I can go across the globe in about 30 minutes. And if I can get the cost down,
I can go to the industry. I can go to the industry. I can go to the industry. The case is that we can go to the industry. 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 That's why we can go to the industry. We can go to the industry. We can go to
the industry. We can go to the industry.တင်တဲ့လောက်အလန်းဝေးတဲ့ကိစ္စတော့မဟုတ်ပါဘူးတကယ်ကြတော့သူနဲ့လက်တွဲလုပ်ဖို့ဗိုလ်ချုပ်ကြီး Everhart မျှော်လင့်ထားတဲ့ကုမ္ပဏီတွေကဒီလိုလုပ်နိုင်ဖို့စူးစမ်းနေကြပြီဖြစ်တယ်လို့စီးပွားပြည့်အာကာသလုပ်ငန်းဖက်ဒရေးရှင်းရဲ့ဥက္ကဋ္ဌ Eric Stormer ကပြောပါတယ
် SpaceX is one of them I know there's foreign ventures that are looking at this as well even you know companies
ဒီထဲမှာ SpaceX ပါပါတယ်ဒီလုပ်ငန်းကိုစိတ်ဝင်စားကြတဲ့ပြည်ပကုမ္ပဏီတွေရှိသလို Dream Chaser အာကာသယာဉ်ရှိတဲ့Sierra Nevada လို့ကုမ္ပဏီမျိုးတွေတောင်ပါပါတယ်။ဒါကအမေရိကန်အစိုးရအတွက်သိက္ခူကြီးမားတဲ့မဟာဗျူဟာအာသာချက်ဖြစ်စေနိုင်ပါတယ်
။ဒါပေမဲ့လည်းဒီအာသာချက်အတွက်ကုန်ကြစရာကတော့မတန်တဆကိုများမှာပါ။အာကာသကိုအသုံးပြုရမယ့်လိုအပ်ချက်ဟာကုန်ကြစရိတ်ထဲအများကြီးပိုများဖို့လိုတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။အရေးအကြီးဆုံးလုပ်ငန်းတွေအတွက်သာအသုံးအနှုန်းမျိုးဖြစ်နိုင်မယ်လို့မဟာဗျူဟာနဲ့နိုင်ငံတကာရေးရလိလာရေးအဖွဲ့ CSIS ကTodd Harrison ကပြောပါတယ်
For example, the incident that happened in Benghazi, Libya. Imagine if we had been able to launch a team from Benghazi. Umma Benghazi
Pia lo myo bo. Ai rong ga tan phwe sao ong go tai kai khan ya bi lo ti ya da ga ni 45 minute twin si tat phwe ta phwe go ai niya po nai ga me so yin a chi ni ga kwa cha twa nai ba le.
Agatha phet thau pan pu song yi ha a nei song 10 minute twin no phit au ma ma ho bu lo Harrison ga byo ba le. Da ba me bo chou ji Ever Hot ga ro ma ja gen ma a sin thin phit nai ne so bi di lu ngan kan na jwan jin du re ga tu go byo de lo so ba le.
And he said, we think possibility, possibly, maybe in the next 2 years. The train is leaving the station.
So, you are going to be able to get the train. You are going to be able to get the train. Now, you are going to be able to get the train. You are going to be able to get the train. You are going to be able to get the train. You are going to be able to get the train. You are going to be able to get
the train. Now, if you are going to be able to get the train, you are going to be able to get the train. You are going to be able to get the train.
သူ့အဖွဲ့ကရေးနေပြီလို့ဘူဂျိုကြီးအေဗာဟတ်ကပြောပါတယ်ခင်ဗျာကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်အခုတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်တော့မှာပါအရင်ဦးဆုံးဦးအောင်ခင်ရဲ့မြန်မာရေးတုံးသက်ချက်ဖြစ်ပါတယ်မြန်မာတရားရုံးကကြားနာမှုတွေကိုလေ့လာတဲ့အခါမှာတရားမျှတမှုကင်းမဲ့နေတာကိုတွေ့ရတဲ့အကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ်
မြမတရားစီရင်စစ်မှာမြို့နယ်ခရိုင်တရားလွတ်တော်နဲ့တရားလွတ်တော်ဂျုံစာတပြည့်အဆင့်၄၀ရှိပါတယ်မြို့နယ်တရားရုံ၃၃၀ခရိုင်တရားရုံ၇၂မြို့တရားလွတ်တော်စလေးခုနဲ့တရားလွတ်တော်ဂျုံတစ်ခုရှိပါတယ်အများဆုံးထောင်၉၀၀တုံးမှထောင်ဒဏ်၁၃ချက်မှနိုင်တဲ့ပြည်မှုကိုမြို့နယ်တရားရုံကကြားနာစစ်ဆေးပြီးဒီတဲ့ပို့ပြီးပြန်ကန်ကြီးလေးတဲ့အမှုတွေကိုတော့ ခရိုင်တရားသူကြီးကစစ်ဆေးပါတယ်အများအားဖြင့်ဥပဒေအရာရှိတို့မဟုတ်တရားစွဲဆိုရေးအရာရှိကပြစ်မှုတွေကိုတရားစွဲလို့ရှိပါတယ်ဒါပေမဲ့တိုင်တန်းသူတွေလိုပါလဲရှင်းနေငါးပိုင်ခွင့်ရှိပါတယ်တရားသူကြီးတွေရဲ့လုပ်ပုံခံပုံမှာတရားမျှတမှုတမတမရှိမှုဓမ္မဒိဋ္ဌိကျမ်းမှုစတာတွေရှိမရှိဆက်စစ်လေ့လာဖို့အတွက်အင်္ဂလန်အခြေစိုက် Justice Based အဖွဲ့ဟာမြန်မာရှိနေတုံးဦးကိုငားရန်ပြီးကွင်းစင်းလေ့လာစီပါတယ်လေ့လာသူရှိနေသေးတာရန်ကုန်တိုင်းဒေသကြီးတွေကမြို့နယ်နဲ့ခရိုင်တရားရုံးတွေမှာကျန်းနာမှုတထောင်ကျော်ကို 2016ကလေ့လာစာစစ်ပါတယ်တရားစွဲခံရသူဟာအခွင့်အရေးဆုံးရှုံးပြီးတရားရေးဝန်ထမ်းနဲ့ရဲအဖွဲ့ဝင်တွေမတရားလုပ်တာကိုငြင်းခံရပါတယ်တရားရုံးဟာသက်ဆိုင်ရာဝန်ထမ်းတို့ရဲ့ငွေရှာရာဌာနလို့ဖြစ်နေတာတွေ့ရပါသေးတယ်
နိုင်ငံတကာဥပဒေအရပြစ်မှုဆွဆွဲခံရသူမှာခုခံခြေပပိုင်ခွင့်ရှိပါတယ်ဒီအခွင့်အရေးထဲမှာရှေ့နေငားပိုင်ခွင့်လဲပါဝင်ပြီးမငားနိုင်သူကိုအစိုးရကရှေ့နေငားပြီးပံ့ပိုးရပါတယ်2018ခုခံခြေပခွင့်ကိုအတိမတ်ပြုထားပါတယ်ဒါပေမဲ့အမှုပေါင်း150ငားမှုမှာ90ရာခိုင်နှုန်းဟာတရားစွဲခံရသူတွေဟာအစောပိုင်းမှာဥပဒေအကျိုးဆောင်သို့မဟုတ်ရှေ့နေမရှိကြပါဘူး တရားလိုဘက်ကဥပဒေအရာရှိကရှောက်ထားချက်တင်ပြပြီးတဲ့နောက်ပိုင်းမှသာတရားစွဲခံရသူဟာရှေ့နေရလိမ့်ရှိပါတယ်ဥပမာကြားနာမှုမစခင်၃ရက်အလိုလောက်မှာတရားစွဲခံရသူကိုရှေ့နေငားပေးတာမျိုးဖြစ်ပါတယ်ဒီကြားတဲ့တရားစွဲခံရသူရှေ့နေမရနိုင်အောင်အာဏာပိုင်ဘက်ကအထူးသဖြင့်ရဲကအတားအဆီးအခက်အခဲတွေလုပ်တာတွေ့ရပါတယ်တရားစွဲခံရသူဘက်ကလိုက်တဲ့ရှေ့နေဟာတရားသူကြီးညွန်ညင်မှာစိုးရင်လို့
တရားရုံးမှာလှုပ်တင်တာမလှုပ်ပဲတာဝန်ပြက်ကွက်တာတွေရှိပါတယ်ချုံနောက်ခံရစင်မှာမတော်မတရားအလုပ်ခံရတွေကိုတရားရုံးမှာတင်ပြဖို့တွတ်ဆုံနေကြပါတယ်တရားသူကြီးနဲ့ရေရှည်ဆက်ဆံရမှာဖြစ်လို့တရားသူကြီးစိတ်ဆိုးမဲ့ကိစ္စတွေကိုတရားစွဲခံရသူရဲ့ရှေ့နေကမလုပ်ချင်ဘူးလို့ဆိုပါတယ်တပ်ပေခေါ်ဖို့ရှေ့နေကတောင်းဆိုတာကိုတရားသူကြီးကလက်မခံလို့အဆိုးကိုရုတ်သိမ်းလိုက်ရတာလည်းရှိပါတယ ကဖိအားပေးတာမျိုးတွေရှိပါလေ။တရားစွဲခံရသူဘက်ကိုခုခံပြင်ဆင်ဖို့အချိန်အလုံးလောက်မပေးနိုင်တာမြမတရားစီရင်ရေးရဲ့အဓိကချုပ်ရင်းချက်တစ်ခုဖြစ်ပါလေ။လိုအပ်တဲ့စာရွက်စာတမ်းရဖို့အတွက်တရားဝင်အဖို့ခအပြင်လက်ဖက်ရည်ဖို့လည်းအမြဲပေးရပါလေ
။လေးလာတဲ့အမှု90ရာခိုင်နှုန်းကျော်မှာတရားစွဲခံရသူနဲ့သူရှိနေဟာတိကျလွတ်လပ်စွာတွေ့ဆုံဆွေးနွေးခွင့်မရကြတာတွေ့ရပါတယ်။ရှိနေတဲ့နှစ်ဦးချင်းတွေ့ဆုံနိုင်တဲ့နေရာမရှိပါဘူး။တ တရားခွင်ကိုဂရုမစိုက်တဲ့တရားသူကြီးတွေလည်းယုံလိလာသူတွေကတွေးကြရပါတယ်အမှုစစ်နေတော့မှအပြင်လူနဲ့စကားပြောတဲ့တရားသူကြီးအမှုကြားနာနေတော့တယ်လီဖုန်းပြောတဲ့တရားသူကြီးအိပ်ပျော်သွားတဲ့တရားသူကြီးစတဲ့အကျင့်ပြတ်မှုတွေအကြောင်းလည်းဖော်ပြပါတယ်တရားစွဲခံရသူကိုခြေပောက်ခွင့်မပေးဘဲပြစ်ဒဏ်ခံရမှတေချာလို့ဝန်ခံလိုက်တာပိုကောင်းတယ်လို့အကြံပေးတဲ့တရားသူကြီးလည်းရှိပါတယ်တရားရုံးတစ်ခုထဲမှာရာဇဝတ်မှုတမှုနဲ့တရားမမှုနှမှုစုစုပေါင်းသုံးမှုကိုတပြိုင်တည်းကြားနာတဲ့တရားသူကြီးလည်းရှိပါတယ်ဒီလိုလူမျိုးကိုနံပယ်ပါဖော်ထုတ်ဖို့လိုအပ်ပါတယ
်တရားစီရင်အစဉ်တိုင်းမှာလက်ပေးရတာဟာပုံမှန်လူမျိုးလုံးစင်လူဖြစ်နေပါပြီအမကနဲ့လှုပ်ပေးဖို့အတွက်တရားသူကြီးကိုရောဥပဒေအရာရှိကိုရောငွေချေပူဇော်ပတ်သက်ရပါတယ်တရားရုံးစီရင်တွေကိုလက်ပေးရတာဟာတရားစွဲခံရတဲ့ရဲ့ကုန်ကျစရိတ်ဖြစ်ပါတယ်တရားခွင်စီရင်ဟာတရားရုံးတစ်ခုလုံးမှာအရေးအကြီးဆုံးပုဂ္ဂိုလ်ဖြစ်နေပါတယ်။ငွေသိမ်းနိုင်ရင်အမှုမဖြစ်ပဲစီရင်ကယုံကြည်ပေးပါတယ်။စီရင်ချက်ချဖို့တုံ့ပြန်ကြတဲ့အမှုတစ်ခုမှာအမှုမဖြစ်ပဲယုံကြည်ဆက်ချောက်ကျင်ပေးကြတာတွေ့ရပါတယ်။တရားရုံးစီရင်နဲ့တရားသူကြီးဟာဝိုင်းလုံးဝိုင်းစားဖြစ်နေပုံရပါတယ်။တရားစီရင်ရေးမှာအမှုသဘောတဘာဝကိုလိုက်ပြီးအုပ်ချုပ်ရေးပိုင်းစစ်ဘုဒေတာအာဏာပိုင်းစတာတွေပေးတဲ့အမိန့်အတိုင်းစီဆုံးဖြတ်တဲ့တရားသူကြီးလည်းရှိပါတယ်အကျဉ်းဟောင်းရှိနေကြဖို့အထက်ခညွှန်ကြားမှုကြောင့်အမှုကိုပတ်လိုက်ရမယ်လို့ထုတ်ဖော်ပြောဆိုတဲ့တရားသူကြီးလည်းရှိပါတယ်အာဏာရှင်အလိုကျနှစ်ပေါင်းများစွာအမိန့်နိုင်ငံခဲ့တဲ့မြန်မာတရားစီရင်ရေးဟာနိုင်ငံတကာစံနှုန်းနဲ့လုံးဝညီညွတ်ခြင်းမရှိဘူးလို့ Justice Based အဖွဲ့ကအစိုးရခန်းစားမှမှတ်ချက်ချထားပါတယ်ခင်ဗျာ
ဥက္ကဋ္ဌရဲ့မြန်မာရေးသုံးသက်ချက်အပြီးအခုတခါတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတန်ကပို့ချမှာဖြစ်ပါတယ်ခင်ဗျာ
ဒီသတင်းပါ English American Side Ganda မှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ Idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် Idiom အသုံးကတော့
Hung outTo dry.
ဖြစ်ပါတယ်။စာလုံးပေါင်းက HUNG hung out out hung out ကအပြင်မှာထုတ်လှမ်းထားတာ TO2 DRY dry to dry က6တွေ့အောင်ဖြစ်ပြီးစကားခွင့်ရဲ့တရက်အသေးပဲကတော့6တွေ့အောင်အပြင်ထုတ်လှမ်းထားတာဖြစ်ပါတယ်။စိုးနေတဲ့အဝတ်ကို6အောင်အပြင်ကြိုးရမ်းပေါ်မှာနေထုတ်လှမ်းရသလိုအလှမ်းခံရတဲ့အဝတ်ဟာလည်းလေးတိုက်ရမှာဟိုဘက်ဒီဘက်လွင့်ဖြစ်နေတဲ့ပုံရိပ်လိုပဲIdiom ဆိုတဲ့တော့ white ဒီကလူတယောက်အနေနဲ့ဒုက္ခတွေဝေးနေတဲ့အချိန်မှာသူ့ကိုကယ်တင်မဲ့သူမရှိဖြစ်တာဒုက္ခတွေကနေရုန်းထွက်နိုင်အောင်အားကိုးရမဲ့လူမရှိပဲကျမတို့မြန်မာဘန်စကားရဆိုရင်တော့ရက်ကန်ဖြစ်နေတာကိုဆိုလိုတာဖြစ်ပါတယ်ဒီနေ့တော့အရေးကြုံလို့ကယ်မဲ့သူမရှိတာဖေးမမဲ့သူမရှိတာအားကိုးရမဲ့ဖြစ်နေရတဲ့အခြေအနေကိုဆိုလိုတာဖြစ်ပါတယ်ဒီတော့ကိုသမ္မတဒေါ်နယ်ထရမ့်ရဲ့အနိကအကြံပေးတွေကရုရှားရဲ့ဆက်ဆံရေးမှာတတိထားဖို့ပြောဆိုတတိပေးခဲ့ကြပြီမဲ့လို့လေသမ္မတထရမ့်ကတော့ဟယ်လ်ဆင်ကီထိပ်သီးညီလာခံမှာလဲရုရှားသမ္မတဗလာဒီမာပူတင်အကြောင်းအကောင်းပြောခဲ့တယ်လို့အမေရိကန်ပြန်ရောက်တဲ့အခါမှာလဲဆက်ပြီးပြောနေတဲ့အတွက်ကြောင့်မျက်နှာပူစရာဖြစ်တဲ့အတွက်ထရမ့်ဟာပူတင်ဆန့်ကျင်တဲ့သူ့အကြံပေးပုံကူတွေကိုထပ်ပြီးရက်ကန်အခြေအနေမျိုးရောက်စေတယ်ဆိုပြီး Washington Post သတင်းစာကြီးက Trump's anti-Putin advisers are hung out to dry again ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ When John's car broke down yesterday he tried calling his friends but he was left hung out to dry since he could not reach them
John ကမနေ့ကကားပြတ်တော့တငယ်ကြီးမေရှိဖုန်းခေါ်ခဲ့ပြီးမဲ့ဘယ်သူကမှဖုန်းမဖြေခဲ့ကြလို့သူလည်းရက်ကန်ဖြစ်နေတော့တယ်လို့ဒေဗေရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ When John's car broke down yesterday, he tried calling his friends, but he was left hung out to dry since he could not reach them.
ခုဆက်လက်တင်ပြပေးမယ် EDM အတုံးကတော့
Play into one's hand.
ဖြစ်ပါတယ်။စာလုံးပေါင်းကPLAY play INTO into play into ကကစားပြီးသွားတာ ONE apostrophe S once HAND hand once hand ကလူတူရဲ့လက်ဖြစ်ပြီးစကားခွင့်ရဲ့တဲ့ရဲ့အသေးပဲကတော့ lu tu ye phyan tha de let paw ko gaza pi yauk twa da phit par de idiom su ye twite de be ga ro lu tu sin tha de akwet the ko ti ti ji ne win twa da phit par de di thong ga phe gaza ya kan ni sin tet la da phit pi phe wai ma phe gaza du rwe ni ne ko lo chin ne phe cha ya aw phe kho pi gaza li shi ya ma ခေါ်ဘဲကိုတခါတရံလဲကိုလိုချင်တဲ့ဖဲကိုချပေးတဲ့အခြေအနေမျိုးဆိုင်တဲ့အတွက်ကြောင့်ဖဲခေါ်သူဆင်ထားတဲ့အွက်ထဲဝင်သွားတာဖြစ်ပါတယ်ဒီအတုံးကိုသမ္မတ Trump ရဲ့ American သတင်းမီဒီယာကြားဆက်ဆံရေးတင်မာခြင်းမှာအကြသည့်မိက Pennsylvania လူလူစုဝေးဘက်မှာသမ္မတကသတင်းသမားတွေကိုဖိတ်ပြီးလူမြင်သူမြင်အောင်နည်းနည်းမြင့်တဲ့ခုံထမ်းမှာနေရာချထားပေးခဲ့ရကသမ္မတကသူမိကွန်းထဲမှာသတင်းသမားတွေကိုတိုက်ခိုက်ပြောဆိုတိုင်းမာဂန်သူပရိသတ်ကလည်းသတင်းသမားအုပ်စုကို wine or hate ရှုတ်ချခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်ခုလို wine or or ခံရအောင် Trump ဆင်ထားတဲ့အကွက်ထဲကိုသတင်းသမားတွေဝင်သွားတယ်ဆိုပြီး Washington Post သတင်းစာကြီးက Journalists are playing into Trump's hands ရဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်တဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Don't play into Joe's hand by accepting the bribe. You will regret it later.
ကျူလာထိုးတာကိုလက်ခံပြီးသူဆင်ထားတဲ့အခွက်ထဲမဝင်မိစေနဲ့။နောက်ကျနောင်တရလိမ့်မယ်လို့ဒီပေးရပါလေ။ဥမာနောက်တစ်ခေါက်လည်လာကြည့်ကြရအောင်ပါ
။ Don't play into Joe's hand by accepting the bribe. You will regret it later.
ခုနောက်ဆုံးတင်ပြပေးမယ်။ EDM ကတော့
Give more clout.
ဖြစ်ပါလေ။ဆာလုံးပေါင်းက GIVE give ကပေးတာ MORE more ကနောက်ထပ်CLOUT cloud ကအဓိပ္ပာယ်မျိုးရှိပြီးလက်နဲ့ဒါမှမဟုတ်တစ်ခုခုနဲ့ရိုက်လိုက်တာဖြစ်နိုင်သလိုတွန်းမိုးနိုင်မှုအာနာပိုးရှိစေတာကိုလည်းဆိုလိုပါတယ်။ဒါကြောင့်စကုပ်ဖြင့်တည့်ရိုက်ဒီဘေကတော့ရိုက်ချက်ပိုပြင်းစေတာတွန်းမိုးနိုင်မှုချုပ်ကန်နိုင်မှုပိုရှိစေတာကိုဆိုလိုတာဖြစ်ပါတယ်။ idiom ဆိုရဲ့ the white ဒီဘေကလည်းတိတ်မကွာလှပါဘူး။အသာစီးရနေတာလွှမ်းမိုးမှုရှိတာဖီအားပေးနိုင်တဲ့နေရာမျိုးကိုရောက်နေတာကိုဆလိုတာဖြစ်ပါတယ်။ဒီတော့အီရန်ပေါ်အမေရိကန်ကတန်ခါပိတ်ဆို့မှုတွေထပ်ချလိုက်တဲ့အတွက်ကြောင့်အီရန်ရဲ့ရေနံအဝယ်နည်းတဲ့အတွက်ကြောင့်ရေနံဈေးကွက်မှာဆော်ဒီအရေဗျနဲ့ရုရှားတို့ကအသာစီးရစီတဲ့အတွက်ကြောင့်လည်းရေနံဈေးတက်ဖို့သာပြင်ပြီးတော့ဆိုပြီး CNBC သတင်းဌာနက Trump Iran sanctions just gave Saudi Arabia and Russia more clout in the oil market.So watch for higher prices ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John's position as a labor union leader gave him more clout in dealing with the factory workers
John ဟာအလုပ်သမားသမဂ္ဂခေါင်းဆောင်ယာရုရထားတဲ့အတွက်ကြောင့်ဆက်ရုံအလုပ်သမားတွေနဲ့ဆက်ဆံရမှာပြောနိုင်ဆိုနိုင်အားပိုရှိတာတွေ့ရတယ်လို့ကြေညာရပါတယ်
John's position as a labor union leader gave him more clout in dealing with the factory workers. Hung out to dry, play into one's hand, give more clout.
Now, the idiom
ဒေါ်လာပန်ပူချတဲ့ American Alien 3အင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ကျွန်တော်တို့ VOE ကထုတ်လွှင့်တဲ့စီစဉ်နေတဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တဲ့ချင်းတောင်းခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လေးစာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင် VOE မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။ VOE ကထုတ်လွှင့်ပြီးသမျှရုပ်တန်အစီအစဉ်တွေကို DVB ရဲ့ရုပ်မြင်သံကြားအစီအစဉ်မှာလဲစောင့်မျှော်ရှုစားနိုင်ပါတယ်ခင်ဗျာ VOE ကိုအခုလိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပ
ါ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို internet စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American အတန်ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနူမီတာ24 kHz 12133ညလိုင်းနူမီတာ40 kHz 9433ညလိုင်းနူမီတာ51 kHz 5805နဲ့လိုင်းလက်မီတာ190ဟာပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့စနေညကဆွေးနွေးကြတဲ့ VOA ဒိုင်းရိုက်လေလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရမှာပါ။မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြိုက်ဝါဒကြောင့်အဟန့်တားတွေဖြစ်နေရတယ်လို့တရုတ်အစိုးရအဘော်သတင်းစာတစ်စောင်ကမကြာသေးခင်ကထောက်ပြဝေဖန်ခဲ့ပါတယ်မြန်မာအစိုးရကမူဝါဒချမှတ်ရမှာအားနည်းချက်တွေရှိနေပြီးအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမဖော်နိုင်ပဲဖြစ်နေရတယ်လို့ဝေဖန်ခဲ့တာပါဒီအကြောင်းပေါ်သရရှင်ရဲ့အမြင်အမျိုးမျိုးကိုကိုအောင်လွင်ဦးကစီစဉ်ဆွေးနွေးတင်ဆက်ထားတာကိုနားဆင်နေပါပြီ
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုက်စီစဉ်မှာတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေမှာဒီမိုကရေစီလွတ်လပ်ခွင့်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေကိုဦးစားပေးတင်လာစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကပိုပြီးအရေးကြီးသလားဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်ဒီမကြာသေးခင်တုန်းကပဲတရုတ်စိုးရအာဘော်ဒီ Global Times သတင်းစာဆောင်းပါးတစ်စောင်းမှာမြန်မာနိုင်ငံရဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေမှာအများကြီးဝါဒတွေကြောင့်ဟန်တားတွေဖြစ်ရတယ်ဆိုပြီးရေးထားပါတယ်အစိုးရမဟုတ်တဲ့ဒီ NGOs အဖွဲ့အစည်းတွေများလွန်နေတာဒီအများပြည်သူသဘောထားတွေကိုဦးစားပေးလွှင့်တာတွေကြောင့်အစိုးရအနေနဲ့မူဝါဒချမှတ်တဲ့နေရာတွေမှာလည်းအားနည်းချက်တွေရှိတယ်လို့ပဲအရေးကြီးတဲ့စီမံကိန်းတွေကိုအကောင့်ထဲမဖွင့်နိုင်တာတွေရှိတယ်ဆိုပြီးတော့လည်းထောက်ပြတာတွေရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းပေါ်မှာရောက်နေပါပြီဟိုတူကတော့ကျွန်တော်ဒီတရုတ်နိုင်ငံမှာအခြေစိုက်ထားတဲ့မြန်မာရေးအကဲခတ်ဒေါက်တာလှကျော်စိုးဖြစ်ပါတယ်နောက်တူကတော့မြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလိုက်အဖွဲ့ကဦးအောင်သူငင်းတို့ဖြစ်ပါတယ်ဆိုတော့ကျွန်တော်ဆွေးနွေးပွဲကိုအခုပဲစားချင်ပါတယ်နော်ဒီနေ့မှာဒေါက်တာလက်ကျော်စောရဲ့တုံးသက်ချက်ကိုအချင်းယုံကျွန်တော်ကြားချင်ပါတယ်ခင်ဗျာဒီ Global Times သတင်းစာရဲ့ဆောင်းပါးဒီသဘောထားအမြင်ဆောင်းပါးဆိုရင်လည်းတရုတ်စိုးရရဲ့အဘော်ကိုတစုံတရာထင်ရနေတယ်လို့လည်းဆိုနိုင်ပါတယ်ဆိုတော့ဆောင်းပါးရှင်တွေရဲ့ထောက်ပြချက်တွေအရမြန်မာနိုင်ငံရဲ့ break အခြေအနေကိုထင်ရတယ်လို့တကယ်ပဲဆိုနိုင်လားဒေါက်တာလက်ကျော်စောအရင်အချင်းယုံသုံးသပ်ပေးပါခင်ဗျာ
ဟုတ်ကဲ့မပထမဦးဆုံးပြောချင်တာတော့အဲ့ Global Times နဲ့ပတ်သက်လို့ပေါ့နော်အဲ့ဒီဟိုနေ့ကသတင်းစာဟာဟိုအစိုးရအဘော်လို့တော့ပြောလို့မရဘူးသို့တော်လည်းဟိုတစုံတရာဟိုအစိုးရရဲ့ဟိုအမြင်တွေပါတွေတော့တည်ရောက်မှုရှိပါတယ်ဟိုဖော်ပြချက်တွေရှိတာပေါ့နော်ဘာဖြစ်လို့လဲဆိုတော့အစိုးရဝန်ထမ်းတွေကိုယ်တိုင်ကရေးတာဖြစ်တာ။ခုတရုတ်ပြည်မှာကသူကတော်တော်ကိုဒီသတင်းစာလွတ်လပ်ခွင့်မီဒီယာလွတ်လပ်ခွင့်ကတော်တော်ပြီးတော့ဒီ Global Times ကလည်းသူကအများကြီးလွလွလပ်လပ်ရေးလို့ရပါတယ်သူတို့ဒီကိစ္စတွေပါတယ်အထူးသဖြင့်ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်လို့ဒီလိုကိစ္စမျိုးတွေကိုပညာရှင်တွေကိုလွလွလပ်လပ်ရေးခွင့်ပြုပါတယ်အဲ့တော့ဒါဗမာပြည်ရဲ့အကြောင်းနေမဟုတ်ဘူးနိုင်ငံအတော်များများရဲ့အကြောင်းတွေကိုပါသူကရေးသားနေတာရှိတယ်အထူးသဖြင့်ဒီတရုတ်ကသူ့ကိုယ်သူလည်းဖွံ့ဖြိုးစေနိုင်ငံတွေရဲ့ဟိုဗာလေရှိဟိုအလံကိုင်းလို့သဘောထားတာပေါ့နော်ဖွံ့ဖြိုးဆဲနိုင်ငံတွေကိုသူကစီယုံပြီးတော့သူကဖွံ့ဖြိုးပြီးနိုင်ငံတွေရဲ့ဟိုနေရာတွေကိုတဖြည်းဖြည်းဝင်တိုးယူဖို့လုပ်တဲ့အတွက်ကြောင့်သူကဖွံ့ဖြိုးဆဲနိုင်ငံအတော်များများအကြောင်းတွေကိုရေးတာတွေ့ပါတယ်ဒီဗမာပြည်နဲ့မဟုတ်ပါဘူးဥပမာအားဖြင့်ဟိုမလေးရှားနိုင်ငံလိုဟာမျိုးနော်ကမ္ဘောဒီးယားလိုဟာမျိုးနောက်ပြီးတော့ဗီယက်နမ်လိုဟာမျိုးအဲ့လိုနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာတွေဘာတွေကိုလဲတော်တော်များများရေးတာတွေ့ရပါတယ
်ဟုတ်ကဲ့
ဗမာပြည်ကြီးရဲ့တော့မဟုတ်ပါဘူ
းဟုတ်ကဲ့ဆိုတော့ဆရာမဟိုတက်ဆော့ဒီစောင်းမောင်းမှာပါတဲ့အချက်တွေပေါ့လေသူတို့ဟိုထောက်ပြသွားတဲ့ဟိုအချက်တွေဟောဒီမြန်မာနိုင်ငံရဲ့ဒီပဂိအချင်းတွေကိုထင်ရတယ်လို့ပြောနိုင်တယ်လားဆရာမ
ကျမကတော့ဒီလိုကြည့်ပါတယ်ဟိုဒီဖွံ့ဖြိုးတိုးတက်ရေးနဲ့သဘာဝပတ်ဝန်းကျင်ထိမ့်ပင်းရေးကဒီနှစ်ခုဟာဒီစံကျမနေ့ရက်ပေါင်းစည်းနေတဲ့ပြိပခတစုံတို့တွေ့ရတယ်။အဲ့တော့ဗမာပြည်မှာသူတို့ဗမာပြည်ကိုသာဒီလိုပြောတာသူတို့နိုင်ငံလည်းဒီလိုပဲဖြစ်နေတာပဲလေ။အဲ့တော့ပြည်သူလူထုကအသိမြင့်လာတဲ့အခါမှာအထူးသဖြင့်ဒီသဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့ဟို ွန်လင်းတွေတိတ်များလာတဲ့အခါမှာထိခိုက်နစ်နာမှုတွေတိတ်များလာတဲ့အခါမှာလူတွေကနိုးကြားလာပြီးတော့ဖွံ့ဖြိုးတိုးတက်ရေးကိုပဲအဓိကထားတဲ့အဲဒေသတွေပြည်နယ်တွေမှာလည်းဒီလိုပဲသူတို့နိုင်ငံမှာလည်းတော်တော်များများပြဿနာတွေတက်နေတာပါပဲအဲ့တော့ကျမတို့ဗမာပြည်မှာလည်းဒါဟာစီဝါရေးအရတံပြောင်းလာတဲ့အခါမှာတွေးလေတွေးထားရှိတယ်ဖြစ်လေဖြစ်ထားရှိတယ်တဘာဝပဲဖြစ်တာမို့လို့အဲဟိုဘယ်လိုခေါမလဲနည်းနည်းနီးစပ်ပါတယ်ဗမာပြည်ရဲ့အဖြစ်ပြည့်နဲ့သူတို့ပြောနေတာတွေနဲ့လည်းအတော်နီးစပ်တယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ဆိုတော့ကိုအောင်သူညင်းရဲ့သဘောထားကိုခင်ဗျာအခုကျွန်တော်တို့ဒီ Global Times စောင်းမပါမှာဖော်ပြထားတဲ့ဒီအချက်ကိစ္စတွေဟာမြန်မာနိုင်ငံရဲ့ဗကိအခြေအနေနဲ့ထင်ရှားမှုရှိရလို့ယူဆလားခင်ဗျာ
ကျွန်တော်မြင်တော့သူတို့ရဲ့သုံးသပ်ချက်ကတော့ဟိုတစ်ဖက်ကကြည့်မယ်ဆိုရင်လို့ရှိရင်တော့မှားတယ်လို့ကျွန်တော်ထင်ပါတယ်။ဆိုတော့နောက်တစ်ခုကကျတော့ဒီအခုသူ့ရဲ့ဆောင်းပါးပေါ့နော်ဒီဇန် OU ဆိုရဲရေးသူရေးထားတဲ့ဆောင်းပါးမှာကျွန်တော်ကြည့်တဲ့အခါကျတော့အနှစ်ချုပ်က၄ချက်လောက်တွေ့ရကြ။ဆိုတော့အဲ့ဒီ၄ချက်ကလည်းတရုတ်ပြည်ဘက်ကအမြင်နဲ့ရေးထားတဲ့သဘောမျိုးဖြစ်တယ်ပေါ့နော်။ဆိုတော့အဲ့ဒီ၄ချက်ကဘာတွေလဲဆိုတော့တစ်ခုကတော့ဒီကျွန်တော်တို့နိုင်ငံမှာတဲ့ဥပဒေကလည်းအားနည်းတယ်။ဒါကြောင့်မလို့ဒီကျွန်တော်တို့နိုင်ငံမှာ NGO တွေကအများကြီးရှိနေတယ်ဆိုတော့ဟာမျိုးပေါ့ကျွန်တော်အမြင်ကတော့ဒီလောက်ကြီး NGO တွေအနေနဲ့ဩဇာလည်းမရှိပါဘူးပိတ်လည်းမများလောက်လို့တော့ကျွန်တော်ထင်ပါတယ်နောက်တစ်ခုကကျတော့သူတို့သုံးသပ်တာကတော့ resource nationalism လို့ခေါ်တယ်ကျွန်တော်တို့ဒီတဘာဝအရေးမြင့်တဲ့ပတ်သက်လို့အမျိုးသားရေးဝါဒတွေထပ်တန်နေတဲ့ဆိုတဲ့ဟာမျိုးပေါ့ဒါကတော့ကျွန်တော်မြင်တဲ့ကျွန်တော်တို့ဘက်ကမပွားဘူးလို့ထင်ပါတယ်နောက်တစ်ချက်ကတော့ကျွန်တော်တို့ environmental politics ကိုခေါ်တယ်ဒီတဘာဝပတ်ဝန်းကျင်ကိစ္စကိုအလေးပေးတဲ့နိုင်ငံရေးပေါ့ဗျာကျွန်တော်ဒါကိုထွန်းကားနေတယ်အလေးပေးနေကြတယ်ဆိုတဲ့ဟာလည်းဟိုကျွန်တော်တို့လောက်ကြီးမဟုတ်လောက်ဘူးလို့ထင်ပါတယ်ဆိုတော့နောက်ဆုံးအချက်ကသူသုံးသပ်ထားတာကအခုလက်ရှိတရုတ်နဲ့ဒီအမေရိကန်ကြားထဲမှာဒီကုန်သွယ်ရေးစစ်ပွဲတစ်ပွဲပြိုင်ဆိုင်မှုတွေဖြစ်နေတယ်ပေါ့အဲ့ဒီမှာလည်းကျွန်တော်တို့ကဘယ်သူမှမရက်ပဲနဲ့ကြားနေတယ်ဆိုတဲ့သဘောမျိုးသုံးသပ်ထားတာတွေ့တယ်ဆိုတော့ဒါလည်းကျွန်တော်ထင်တယ်ကျွန်တော်မမှားဘူးလို့ထင်ပါတယ်
ဟုတ်ကဲ့ကိုအောင်သူညင်းတို့တက်တာကျေးဇူးပါဆိုတော့ဟိုစင်မဒေါ်လာကျော်စောပဲပြန်ပြောချင်ပါတယ်ဆော့ဆော့ဒီကိုအောင်သူညင်းလည်းပြောတော့တာတခုရှိရပါလေဒီဟိုဒီဒီဟိုအများပြည်သူရဲ့သဘောထားလေးကိုဟိုပို့ပြီးဥစားပေးတဲ့အတွက်ပြပရင်းနှီးမြှုပ်နှံမှုတွေကိုအားပေးရမရောက်ဘူးဆိုပြီးတော့လေဆောင်းမမှာထောက်ပြတာရှိရဲနောက်ဒီတိုင်းပြည်ဖွံ့ဖြိုးရေးမှာဒီရင်းမြစ်တွေကိုအမျိုးသားရေးစိတ်ဓာတ်နဲ့ကာဝေးကျင်တာတွေကလည်းဒီဖွံ့ဖြိုးရေးမှာအဓိကဟန်တာဖြစ်နေဆိုပြီးတော့လေဟိုထောက်ပြတာရှိပါလေဟိုဘလို့ကိစ္စတွေမျိုးလဲဆိုတာကိုတော့အတိအကျပြောမထားရင်ပဲဟိုဟိုမြစ်ဆုံဆက်စီမံကိန်းကိုဒီဟိုဝိုင်းပြီးကန့်ကွက်တဲ့ကိစ္စမျိုးတွေကိုဟိုထောက်ပြကျင်တာလို့လည်းယူဆနိုင်ပါတယ်ဆိုတော့ဒီလိုထောက်ပြချက်တွေရောလက်ခံနိုင်စရာအချက်လို့ပြောလို့ရသလားခင်ဗျာဟိုဒေါက်တာလက်ချော်စောခင်ဗျာ
ဟိုဒီသဘာဝပတ်ဝန်းကျင်ထိမ့်သိရင်းနဲ့ပတ်သက်လို့ပဲဖြစ်ဖြစ်နော်ဒီ swine in နဲ့ပဲပတ်သက်လို့ပဲဖြစ်ဖြစ်ဟိုတရုတ်ကပြောကျင်တာခုနခင်ဗျားပြောတာမှန်ပါတယ်မြစ်ဆုံကိစ္စကိုရည်ရွယ်တယ်ဆိုတာမှန်ပါတယ်ဘာဖြစ်လို့လဲဆိုတော့သူကထောက်ပြကျင်တာအဓိကအားဖြင့်အဲဟိုနင်းဘယ်လိုခေါ်မလဲကုန်ကြမှုအနည်းဆုံးဟာရေအားလျှက်စစ်ဖြစ်တယ်ဆိုတာကိုသူကအဲပြောကျင်တာပါပဲအဲ့တော့ရေအားလျှက်စစ်ဆိုလို့ရှိရင်တော့ကျမတို့ကမြစ်ဆုံလို့ပါတော့လောက်အောင်မှာပေါ့ဗျာဒါကတော့အဲ့တော့ဒီဟာကဒီဒီ swine နဲ့ပတ်သက်လို့ဟို swine နဲ့ပတ်သက်လို့အမျိုးသားဆိုင်ရာဟိုနေစီမံကိန်းတရက်တော့ရှိဖို့လိုတယ်သူတို့နိုင်ငံမှာလည်းရှိပါတယ်အဲဟိုတကယ်တကယ်တော့ကြောင်မီးသွေးပဲဖြစ်ဖြစ်ကြောင်မီးသွေးကိုသူတို့နိုင်ငံမှာဆို86000ခိုင်နှုန်းတောင်သုံးနေတာပါအခုတဖြည်းဖြည်းနဲ့ short ချလာနေတာ2050လောက်ကြမှာ900000ခိုင်နှုန်းတိ short ချမယ်ကျန်တာတွေကတော့အခုနကပြောတဲ့အဲပြန်ဖြည့်နိုင်တဲ့ဟို swine နေသုံးတာ600000ခိုင်နှုန်းကနေ100000ခိုင်နှုန်းပဲရှိသေးတယ်ဒါတော့သူတို့နိုင်ငံမှာနော်အဲ့တော့ကျမတို့နိုင်ငံအနေနဲ့ကလည်းဒီဘက်ကပဲဟိုကို့အတွက်ဖွံ့ဖြိုးတိုးတက်ရေးအတွက်အဲဒီ swine ကိုသုံးတဲ့အခါမှာအမျိုးသားဟွန်းင်းကိုသုံးတဲ့တကယ်လို့ရေအားလျှက်စစ်ကတကယ်လို့ဟွန်းင်းပြုတ်တယ်ဆိုလို့ရှိရင်လေပြည်သူလူထုကိုကျမတို့ကပုံမှန်လင်းလင်းချပြစရာလိုတယ်ပြည်သူလူထုကိုကောင်းကောင်းမွန်မွန်ရှင်းပြဖို့လိုတယ်သူတို့နိုင်ငံမှာလည်းဒီလိုပဲအများကြီးဖြစ်ခဲ့တာပေါ့ဥပမာအဖြစ်ဟိုမြစ်ဆုံအဲဟုတ်ပါဘူးသူတို့ရှိမှာမြစ်ချင်းသုံးနေရာရေဂါရာလောက်တဲ့ကိစ္စတုန်းကလည်းဒီလိုပဲသူကတိုင်းပြည်ကိုရှင်းပြရတာပြည်သူလူထုကိုရှင်းပြရတာအားကောင်းချက်ကဘာဖြစ်တယ်အားနည်းချက်ကဘာဖြစ်တယ်ဆိုတာရှင်းပြရတာဖြစ်တယ်အဲ့တော့ကျမတို့ဗမာပြည်မှာလေဥမာရေအားလျှက်စစ်ကိုပဲအားကိုးမယ်ဆိုရင်ဒါဟာကျမတို့အတွက်ကောင်းကျိုးကပါရှိနိုင်တယ်မကောင်းကျိုးကပါရှိနိုင်တယ်အဲ့မကောင်းကျိုးတွေကိုဘယ်လိုသက်သာအောင်လုပ်လဲဆိုတာပြည်သူလူထုကိုသိချရှင်းပြဖို့လိုတယ်တကယ်လဲသူတေသနာလုပ်ဖို့လဲလိုတယ် အဲ့တော့အဲ့ဒီဟာတွေကသူတို့လုတ်နီးကင်ကြီးတွေကိုကြည့်ရင်တော့သူတို့ကတော့တော်တော်ဘက်ဆုံးတယ်လေဟိုဘယ်လိုခေါ်မလဲဖွံ့ဖြိုးတိုးတက်တဲ့နိုင်ငံဖွံ့ဖြိုးတိုးတက်တဲ့နိုင်ငံလို့ပြောပေမဲ့တကယ်တကယ်အစင်းကသူတို့ကလည်းဖွံ့ဖြိုးတိုးတက်ပြီးဟိုလှမ်းနေတဲ့နိုင်ငံဖြစ်တော့သူတို့ဘက်ကတော့တော်တော်ဘက်ဆုံးတယ်အဲ့တော့ကျမတို့နိုင်ငံကအခုမှဖွံ့ဖြိုးတိုးတက်ဖို့ဟိုလှမ်းကပဲရှိသေးတဲ့အတွက်အဲ့ဒီနီးလန်းတွေကိုတော့ကျမတို့လေးလာသင့်မယ်ထင်တယ်အဲ့ဒီဟာတွေလေးလာနိုင်ရင်အထူးသဖြင့်ပြည်သူလူထုကိုပါနားလည်အောင်သိရှိစွာရှင်းပြနိုင်မယ်ဆိုရင်တော့ကျမတို့လည်းအကျိုးရှိနိုင်ပါတယ်သူတို့ရှိရဟိုနည်းနည်းထုံးစံဟိုဒလိတွေပေါ့နော်သူတို့ရဲ့လုံလီလုံဟန်တွေကိုကျမတို့လေးလာမယ်ဆိုရင်ကျမတို့လည်းအများကြီးအကျိုးရှိနိုင်ပါတယ်
โอเคจําสนุกเปียเจซัวสรุปกูอองตุนเนี่ยก็เลยเมยมาเลยเราโหตะคุชิยาดิမြန်မာနိုင်ငံတရားစာရချိန်စာမိရဲ့တိုင်းပြည်လို့တော့ပြောခံထားတဲ့တိုင်းပြည်ဆိုတော့ဟိုလူလူကြားမှာလဲစီမံကိန်းတစ်ခုလောက်တော့မယ်ဆိုရင်ဟိုခါခါသီးသီးဖြစ်တာဟိုတဘာဝလို့ဖြစ်နေပါတယ်ဆိုတော့အခုဆိုရင်ဒီရေရလက်စစ်စောက်ဖို့ပဲဖြစ်ဖြစ်ចောင်မီးသွေးစိတ်ုံစောက်ချင်တာဖြစ်ဖြစ်ကန့်ကွက်တာတွေလည်းရှိပါတယ်ဟိုဒါတွေရောအခုဒီစောင်းမားထဲမှာထောက်ပြနေတယ်လို့ပေါ့လေဖွံ့ဖြိုးရေးမှာအတားဆီးတွေဖြစ်နေလားကိုအောင်သူကြီး
တခုရှိတာတော့ကျွန်တော်တို့ဒီတစ်ဖက်ကစီးပွားရေးဖွံ့ဖြိုးမှုနဲ့တစ်ဖက်ကကြတော့ကျွန်တော်တို့ဒီတဘာဝပတ်ဝန်းကျင်ပေါ့နော်ဆိုတော့အဲ့ဒါကတော့ trade off လို့ခေါ်တဲ့အပေးယူသဘောမျိုးရှိပါတယ်တစ်ဖက်ကကျွန်တော်တို့ဖွံ့ဖြိုးမှုဘက်ကိုသိတ်ကဲရဲတစ်ဖက်ကတဘာဝပတ်ဝန်းကျင်ပြည့်စုံမှုကမလွဲမသွေပေးရတာပေါ့နော်ဆိုတော့အဲ့လိုအနေအထားမှာကျွန်တော်အစိုးရဘက်ကချင့်ကြင်ဖို့လိုရဲခုနဆရာမထောက်ပြသလိုပဲပြည်သူလူထုကိုပေးချာနားလည်အောင်ရှင်းပြပြီးမှလုပ်တင်တယ်လို့တော့ထင်တယ်အဲ့တော့ကျွန်တော်တို့ဒီပြည်သူလူထုယာထဲမှာလည်းတန်ဖိုးရတွေရှိနေတာကဒီကိစ္စတွေကြားထဲမှာဂွေရညီတဲ့ညီများရှိသလားပေါ့ဒါမှမဟုတ်လို့ရှိရင်လည်းဒီလိုကိစ္စတွေကိုပြည်သူတွေတခြားမရှင်းပြဘဲနဲ့ကိုကျိုးစီးပွားအတွက်လုပ်မဲ့သူတချို့ရှိသလားပေါ့ဆိုတော့ဒီလိုတန်ဖိုးရတွေရှိတဲ့အခါကျတော့ပူပူပြီးတော့ကျွန်တော်တို့တန့်ကွက်ရတဲ့ကိစ္စမျိုးတွေဖြစ်တာပ
ါဟုတ်ကဲ့ကောင်းသူညီဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းလေလိုင်းပေါ်မှာရှိနေကြပါတယ်မန္တလေးမြို့ကကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်ရဲ့သဘောထားလဲဆွေးနွေးချင်တာမင်းမင်းချင်တာရှိရင်ဆွေးနွေးမင်းမင်းနိုင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့အဲဒီစာမရေးတဲ့ပုဂ္ဂိုလ်ဟာသူတို့တရုတ်နိုင်ငံမှာလွတ်လပ်လပ်ရေးလို့ရတယ်ပြောတယ်ခုနဆရာမပြောတယ်လွတ်လပ်လပ်ရေးလို့ရတယ်ဆိုရင်သူ့အိုင်းမှာမျိုးသားရေးဒီလိုဟာဒီမိုကရေစီနဲ့ပတ်သက်ပြီးတော့သူဘာလို့ရေးလို့မရတာတော့ဟာလားဒီမိုကရေစီလွတ်လပ်ခွင့်သူရေးလို့မရပါဘူးဒါဗမာပြည်ကသူကတက်တက်ဟိုအာယုံနောက်တာပါဟိုဒီမြေဆုံအတွက်ဆိုတော့တော့ဒီပါကမှာဆိုလေဒါသူတို့ဟိုရပိုင်းကကျွန်တော်ဒီ9လပိုင်းလောက်ကဟိုစက်ရုံတစ်ခုကိုသူတို့မီးရှို့ခံလိုက်ရတယ်အဲ့ဒါသူလဲအဲ့ကုမ္ပဏီမှာသူတို့ပါတယ်သူတို့နဲ့ဒီအာနာရှင်နေနေပေါ့အဲ့ကုမ္ပဏီနာမည်တောင်ပဲတောက်ပတ်ကျဲတဲ့9လပိုင်းမီးရှို့ခံလိုက်တယ်အလုံတမားတွေလမ်းစေးရိမ်မပေးတာပေါ့နော်ဒီဟာကဘယ်လိုပြောမလဲဆိုတော့သူတို့ကဗမာပြည်မှာဟို NGO တွေအလုံးရှုပ်တယ် NGO ကလည်းခုနကဆရာကြီးပြောဆိုပါပဲတဲ့ဒီမှာဗမာပြည်လည်းလက်မခံပါဘူးပြည်တွင်းမှာသူတို့အားကိုပြည်တွင်းမှာရှင်းကိုင်းနေတာပြည်ရင်းရှင်းလို့လည်းအဆင်မပြေပါဘူးတရုတ်ခေါ်ရှင်းလည်းတရုတ်ကထပ်ပြီးတော့တရုတ်မှာရှိတာတရုတ်ကတရုတ်မှာရှိတာဟာလားဟိုကချင်ပြည်နယ်မှာပဲရှိကြီးရှမ်းပြည်နယ်မှာပဲရှိကြီးရခိုင်မှာပဲရှိကြီးဖက်ဆုံဟာလားတိုင်းရင်းသားနေပြည်တော်ပတ်ဒုက္ခပေးနေတာဘယ်သူမှဖြေရှင်းလို့မရဘူးဒီတိုင်းရင်းသားဟာလားလက်နက်ကန်တွေကိုလည်းဟာလားအတိတ်ကဟိုဝါဆိုရင်သူသူ့နောက်မှာဟိုဟာတရုတ်ကပါဝင်အပြစ်ဝပါပြီလားတခြားအဲ့ဒီလက်နက်ကန်ကြီးဆိုရင်တိတ်ပြီးတော့သူမပကြင်ဘူးဒီဝါမှာကျသူတို့လည်းအတင်းနဲ့မှာပါဝင်တယ်သူတို့အမျိုးအတိုင်းဝန်းနေလဲအဲ့ကမှရှိတ
ယ်ဘာလဲဟိုအဓိကဟိုဆွနေခြင်းတဲ့အချက်ကိုအဓိကနည်းနည်းလေးဇောင်းပေးပြီးဆွနေပေးပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဘာမှတရုတ်ဝင်လို့လည်းအဆင်ပြေမှာမဟုတ်ပါဘူးအကူရဲ့
ဟုတ်ကဲ့ကိုတမ်းမောင်အော်ဆွနေရကျေးဇူးပါကျွန်တော်တို့ကိုတီးလယ်မှုကိုပြန်ပြီးဆက်သွယ်လို့ရပါပြီကိုတီးလယ်မှုရဲ့သဘောထားလဲဆွနေမင်းမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကဒီကျေးဇူးရပြောဆိုချက်တွေကျွန်တော်လက်ခံမရပါဘူးဒါပေမဲ့ဆိုတော့ကျွန်တော်မှမစီရနော်ဒီဒီဒီနေတတာနဲ့တိုးတက်သွားလို့ရပါတယ်ခါဘာဖြစ်လဲဆိုတော့ကျွန်တော်အနေနဲ့ကတော့ဓာတ်လူခွင့်နဲ့ကိုယ်ကစက်တန်းခွင့်ပေးမယ်ဆိုရင်တော့ကျွန်တော်မြန်မာပြည်သူချင်းချင်းလှုပ်ရှားလို့ရပါတယ်နော်တစ်ခေတ်တိုးတက်သွားလို့ရတယ်တဲ့ဘယ်တဲ့ပြောတာဘယ်လက်ခံမလဲတဲ့ပြောတာပဲလိုက်လို့နေမှာဆိုကျွန်တော်မြန်မာပြည်ကနော်နောက်လာမယ့်အနှစ်ပေါင်းများစွာဆိုရင်နော်အခုကျွန်တော်ပြင်ပြနေမှာ
โอเคကိုသီးလည်းမှုလာရပြန်ချသွားပါတယ်ကျွန်တော်နောက်တူရှိနေပါတယ်ကိုသိန်းစိုးဖြစ်ပါတယ်ကိုသိန်းစိုးသဘောထားလဲစွန့်နေမင်းမြန်လို့ရပါတယ်ခင်ဗျာကိုသိန်းစို
းဟုတ်ကဲ့ပါခင်ဗျာဟိုကျွန်တော်အမြင်ပြောရရင်တော့တရုတ်ကဝင်လာတယ်ဆိုလို့ရှိရင်သူတို့မှာ
ဟိုတာဝန်ခံမှုတာဝန်ယူမှုအပိုင်းနေရှိရပါတော့။ဒါနဲ့ကျွန်တော်တို့ဟိုအမြင်ပြင်ကြည့်သူတွေအမြင်ကြည့်လို့ရှိလို့ရှိရင်တော့တရုတ်ကတာဝန်ခံမှုကိုသူတို့တိတ်ပြီးတော့ဟိုဥစားမပေးဘူးပေါ့နော်။သူတို့ရဲ့ကိုကိုကျိုးစည်းဝါးအတွက်ပဲလုပ်တယ်ပေါ့နော်။ပြီးတော့ဒီကျွန်တော်တို့ရဲ့နိုင်ငံကလည်းဥပဒေပိုင်းမှာတော်တော်လေးကိုဟိုအကျင့်ပြတ်ချခားမှုတွေကတော်တော်များတယ်ပေါ့နော်။အခုချိန်ကြီးလည်းရှိနေတော့မယ်ပေါ့။အဲ့ဒါဆိုတော့ကျွန်တော်အမြင်ပြောရရင်တော့တရုတ်ဝင်လာလို့ရှိလို့ရှိရင်တော့တိတ်ပြီးတော့ဟိုမကောင်းလို့ပဲကျွန်တော်ပြောချင်ပါတယ်။ဘာဖြစ်လို့သူတို့မှတာဝန်ခံမှုမရှိဘူး။ဟိုတခြားအဲ့ဒီဥစ္စာကိုတခြားနိုင်ငံတွေဝင်လာမယ်ဆိုလို့ရှိရင်တော့သူတို့မှတာဝန်ယူမှုရှိတယ်၊တာဝန်ခံမှုရှိတယ်၊သူကအဲ့ဒီပုံစံမျိုးရှိရပေါ့နော်။အဲ့တော့ကျွန်တော်တို့ကတော့တရုတ်ကိုအားမပေးပါဘူး။
โอเคโกทั้งสู้ซื้อนี่แหละเจตุว่าเรานอกแท้อีเมล Facebook เนี่ยไปปุ๊ดท่าสาติชูแล้วชื่อนี่มาได้สมมุติชูสาไปปัดไปบ้างครับ
ဟုတ်ကဲ့ပါရှင်ဒီဝေဝူဆိုတဲ့အကောင့်ကတော့အရင်တော့က NGO တွေမရှိခင်တုန်းကတရုတ်ကိုသူကကြိုက်တယ်လို့ channel ခွင့်ပေးပြီးပြီပဲတဲ့မြန်မာပြည်ဘာမှတိုးတက်မှုမရှိပါတဲ့သဘာဝတည်ရန်ဇာတာကုံနာရဲ့သဘာဝပတ်ဝန်းကျင်ပျက်စီးတာပဲရှိတယ်အခုကအရင်လိုမျိုးသူကြိုက်တယ်လို့မလုပ်နိုင်အောင် NGO တွေကဆန္ဒပြတောင်းဆိုလာတာကြောင့်မိမိအကျိုးစီးပွားထိခိုက်တဲ့အတွက်မကောင်းဘူးဆိုပြီးတော့ဝေဖန်တာပါတဲ့နောက် Game Pickup ဆိုတဲ့အကောင့်ကတော့တရုတ်ပြောတာဆိုရင်ဖြောင်းပြန်ပြန်ပြီးတွေးမှအပြေမှန်ရမယ်လေသူတို့ကတိတ်ပြီးယုံရတာမဟုတ်ဘူးလို့ပြောထားပါတယ်မြင့်မြတ်ဆိုတဲ့အကောင့်ကတော့တရုတ်ကသူ့ရဲ့စီးပွားရေးတိုးချဲ့နိုင်မှုပဲအဓိကထားစဉ်းစားတာလို့မြင်ပါတယ်တဲ့မြန်မာစီးပွားရေးကအဲ့ဒီတစ်ချက်ထဲနဲ့တတ်နိုင်တာမဟုတ်ပါဘူးဘတ်စုံအကြောင်းအမျိုးမျိုးကြောင့်ဥမော့မော့နိုင်တာလို့ပဲယူဆမိပါတယ်တဲ့ကိုကိုဇော်ဆိုတဲ့အကောင့်ကတော့မြင်မိသလောက်လေးပြောရမယ်ဆိုရင်တော့အစိုးရရဲ့ပြည်သူအပေါ်မှာစီယုံဆွဲဆောင်ရှင်းပြနိုင်မှုစွမ်းရည်နိုင်ပါမှုကအဓိကကြပါတယ်တဲ့အစအစအရာရာလိုအပ်ချက်တိတ်များနေတဲ့ဒီတိုင်းမြေမှာတိတ်ကြီးမများပဲလို့ရမှာဖြစ်ပေမဲ့လည်းပြည်သူလူထုလက်ခံလာအောင်စီယုံရမှာကအစိုးရရဲ့တာဝန်ပဲဖြစ်ပါတယ်တဲ့ရီမိုးဆိုတဲ့အကောင့်ကတော့တရုတ်ကသူ့အကျိုးစီးပွားနဲ့ပတ်သက်ပြီးမြစ်ဆုံစီမံကိန်းလုပ်မရတာကြောင့်အခုလိုရေးသားတယ်လို့ထင်မိပါတယ်တဲ့အစိုးရအနေနဲ့လည်းနိုင်ငံအတွက်အကျိုးဖြစ်မယ်ဆိုရင်ဘယ်လုပ်ငန်းမဆိုရဲရဲကြီးလုပ်တင်တယ်လို့ထင်ပါတယ်ဆိုပြီးပြောထားပါတယ်ကိုအောင်လင်းကြီ
းโอเคပတ်ပြီးတော့ကျေးဇူးပါမဆုံးမဆိုတော့ကျိုးမြန်မာနိုင်ငံဒီစီးပွားရေးလုပ်ငန်းတွေဥပမာမြေဆုံလုံကိစ္စမျိုးတွေမှာတရုတ်နိုင်ငံကအကျိုးစီးပွားရေးထဲထဲဝင်ပါနေတော့လေအခုလိုမြန်မာနိုင်ငံနဲ့ပတ်သက်လို့ထောက်ပြတဲ့အခါမျိုးမှာရိုးသားရလားဆိုရင်မြန်မာတွေဘက်ကဟိုတန်ရရှိရလဲသဘာဝကျရလို့ပြောရမှာပါနောက်တစ်ခုကဒီနေရာမှာကျွန်တော်ဟိုစောင်းမားထဲမှာဖော်ပြထားတဲ့အချက်တစ်ချက်နဲ့ပတ်သက်ပြီးတော့လေဟိုကျွန်မဒေါ်လာကျော်စောဆွေးနွေးစေချင်ပါတယ်ဟိုသူထောက်ပြတဲ့အချက်တစ်ချက်ကတော့ဒီမြန်မာအစိုးရအနေနဲ့ဒီအများပြည်သူသဘောထားကိုဦးစားပေးလွှမ်းတာကြောင့်ဒီမူဝါဒချမှတ်တဲ့နေရာမှာအားနည်းချက်တွေရှိတယ်ဆိုပြီးတော့လေပြောထားတာချက်ရှိပါတယ်ဆိုတော့ဒီသူကတော့ဒီတရုတ်နိုင်ငံဘက်ကအမြင်နဲ့ဆိုတော့ကောင်းသူငင်းနဲ့ထောက်ပြပါတယ်ဒါတရုတ်နိုင်ငံပညာရှင်တွေရေးတဲ့စောင်းမားတွေလည်းဖြစ်တာဆိုတော့သူတို့ကဒီတရုတ်နိုင်ငံဘက်ကရှုထောင့်နဲ့ချင်းကပ်တာလည်းဖြစ်ပါတယ်ဆိုတော့ဒီတရုတ်နိုင်ငံအနေနဲ့ကတော့ဟုတ်ပါတယ်ဒီအများပြည်သူရဲ့ဟိုသဘောထားတွေကိုတချို့နေရာတွေမှာဟိုတိုက်ရိုက်ကြီးအကုန်ယူစရာလည်းမလိုဘူးဆိုတော့ဒီမြန်မာနိုင်ငံမှာကျတော့ဒီလိုမျိုးပဲねဒီအများပြည်သူရဲ့ဟိုအထူးသဖြင့်ဒီ NLD အစိုးရတက်လာတဲ့အချိန်မှာဒီအများပြည်သူရဲ့သဘောထားတွေကိုပို့ပြီးထင်ရမယ်ဆိုတော့အပိုင်းတွေကလည်းရှိတယ်ဆိုတော့အစိုးရမူဝါဒအားနည်းချက်တွေကဒီလူလူသဘောထားကိုဦးစားပေးတာကြောင့်လို့ဟိုစောင်းမားကောက်ချက်ချလို့တကယ်ပဲကောက်ချက်ချနိုင်တဲ့အခြေအနေမျိုးတွေရှိနေလားဒေါက်တာလာကျော်စောခင်ဗျာ
ကျမကတော့ဒီလိုကြည့်တယ်ဗျာဟို NLD အစိုးရရဲ့ဒီတချို့ဟို policy တွေချမှတ်ရမှာအားနည်းချက်ရှိတယ်ဆိုတာအမှန်ပဲအဓိကလူမှုမဟုတ်ဗျာသူတို့ကစစ်တပ်မျက်နှာကြည့်နေရလို့အဲ့တော့အရင်ခေတ်ဆက်ဆက်ကဥမာမြေဆုံကိစ္စပဲဖြစ်ဖြစ်ပါပဲဖြစ်ဖြစ်ဒါတွေကအကုန်လုံးစစ်တပ်ကလုပ်ထားတဲ့ကိစ္စတွေနာဖာနာဝတာနာဖာခေတ်ကလုပ်ထားတဲ့ကိစ္စတွေအဲ့တော့အဲ့ဓာတွေကိုထောက်ထားပြီးတော့သူကစဉ်းစားပြီးတော့လှုပ်ဆောင်ပေးနေရတာအဲ့ဒါကြောင့်မလို့ NLD ရဲ့ဟိုဒီ policy ဆိုင်ရာအားပြောချက်ဟာပြည်သူလူထုထက်သူကစစ်တပ်ကိုကြည်နေရလို့စစ်တပ်ကလုတ်သွားတဲ့ဟာတွေကသူ့ပြဿနာတွေကသူ့အတူမရှင်းနိုင်တာတွေဖြစ်တယ်အဲ့တော့ဒါကို NLD ကဝင်မကင်ရဲဖြစ်နေတာလေဖြစ်နိုင်တယ်ဒါကိုတရုတ်ကသိပါတယ်မသိတာမဟုတ်ပါဘူးဒါတချို့ပညာရှင်တွေကသူတို့ရေးကြံတယ်လို့ရေးတာပါပဲသူတို့လိုချင်တဲ့အချက်ကနေဆွဲရေးတာကျမကတော့ဒါပြည်သူလူထုကို NLD ကထောက်ထားပြီးတော့ဝင်ပြုနေတာလို့မထင်ဘူးဥပမာအပြင်ခင်ဗျာစဉ်းစားကြည့်မြစ်ဆုံကိစ္စဆိုတော့မြစ်ဆုံကိစ္စကိုတကယ်တကယ်တရုတ်အစိုးရကအဲ့ဒီဒေသကပြောင်းသွားတဲ့ဒီရွာတွေဘာတွေအတွက်ရောကြီးအပြည့်အဝပေးပြီးသားသို့တော့ပေးရတဲ့အခါမှာလူထုကိုပေးရတာမဟုတ်ဘူးအဲ့ဒေသဆိုင်ရာအစိုးရတွေကိုပေးရတာအဲ့ဒီငွေတွေကဘယ်တွေရောက်ကုန်လဲဒါတွေရှိတယ်လေဒါတွေဘယ်လိုရှင်းမလဲအဲ့တော့အဲ့ဒီကိစ္စတွေအားလုံးက NLD ကဒီသွားလေသူဒီနာဖခစ်စစ်အစိုးရခစ်ဆက်ဆက်မျက်နှာကိုထောက်ထားနေရလို့သူလိုရတဲ့ policy တွေကိုသူပြတ်ပြတ်သားသားမလုပ်နိုင်တာဖြစ်တယ်
โอเคဆရာမကျေးဇူးပါဆိုတော့ကိုအောင်သူငိမ့်တဘောတော့ခင်ဗျာဒီဆောင်းမမှာထောက်တယ်လို့ပေါ့လေမြန်မာအစိုးရမူဝါဒချမှတ်တဲ့နေရာမှာအားနည်းချက်တွေကလူလူသဘောထားကိုကြည်နေရတဲ့ကိစ္စတွေပါတယ်ဆိုပြီးပြောပါတယ်ဒီကောက်ချက်ကဟိုကိုသဘောတူပါရဲ့လားကိုအောင်သူငိမ့်
အဲ့ကျွန်တော်တော့သဘောမတူဘူးခင်ဗျာဆိုတော့ဘာဖြစ်လို့လဲဆိုတော့ NLD ကရွေးကောက်ပွဲမနေ့တက်လာတဲ့အချိန်မှာသူတို့ရွေးကောက်ပွဲမတိုင်ခင်မှာပဲဒီကြီးညာစာနာတွေတွေလောက်ခလာရှိပါတယ်ဆိုတော့တခါလေကျတော့အခုပြောနေတဲ့ကိစ္စတွေကပြီးခဲ့တဲ့ရွေးကောက်ပွဲကာလကပြောတာရင်းနဲ့တချို့လွှဲနေတဲ့ဟာမျိုးတွေဖြစ်တာပေါ့နော်ဆိုတော့နောက်တစ်ခုကကျတော့ကရင်ပြည်နယ်မှာကျွန်တော်ကြောက်မိသေးနဲ့ပြည်ဆက်တာထုတ်တဲ့စိတ်ကိုလုံမယ်လို့လည်းဆိုပါတယ်ဒါအဲ့လိုခါကျတော့လည်းသိပြီးတော့ပြည်သူလူထုအသံကိုသိနားထောင်လာတာတော့မဟုတ်ဘူးပေါ့နော်သူလုံချင်တဲ့သူပဲဟိုရောင်းပေးတဲ့သဘောရှိပါတယ်ဒါပေမဲ့အခုချိန်ကြီးတော့မဖြစ်သေးပါဘူးဆိုတော့ကျွန်တော်ခုနကဆောင်းမမှာပေါ်ပြထားသလိုပေါ့ပြည်သူလူထုအသံကိုသိအလိုလိုက်လုံးတယ်လို့တော့ကျွန်တော်မထင်ပါဘူးခင်ဗ
ျဟုတ်ကဲ့ကောင်းတယ်ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီ email တွေပေးဖို့ဆွေးနွေးထားတာတချို့လည်းရှိနေပါသေးတယ်စာတချို့တော့မဆုမမဲ့ဖတ်ပြပေးပါအောင်ခင်ဗျ
ဟုတ်ကဲ့ပါရှင်ဒီဒေါက်တာကျော်ရှိန်းဆိုတဲ့အကောင့်ကတော့မြမပြီးမှအများကြိုက်ဝါဒကိုဦးစားပေးမလားဒါမှမဟုတ်စီးပွားရေးတွတ်တက်အောင်လုပ်တင်သလားဆိုတာစဉ်းစားသင့်ပါတယ်တဲ့တားရှင်ရွှေဦးထဏာမြင်ကျင်ပါတယ်ဗျာတယံဇာတာတွေလည်းကုန်တလောက်ရှိနေပါပြီပဝင်းကျင်ပျက်စီးလို့ရာသီဥတုကလည်းဖောက်ပြဲသဘာဝဘေးတွေကလည်းကြောက်ခမန်းလီလီဆိုတော့ဆင်ကျင်သင့်ပါပြီနူရဝဲဆွဲလဲရတခိုးထောင်းဆိုသလိုနက်လန်တော့မထူနိုင်တော့ပါတဲ့အင်းကြီးချင်းပိတ်ဆွေတချို့ကငတေမာရင်ပြီးရောဆိုတဲ့အချိုးမျိုးချိုးနေတာတဲ့အားလုံးအသိပါဗမာလူမျိုးဆိုတာရောင်ရဲတက်ပါတယ်ကို့ရေမြေတောတောင်ကိုခင်တွေ့တက်ပါတယ်ဒါကရိုးရာဒလိဖြစ်နေပါပြီစီးပွားရေးတွတ်တက်ဖို့ဆက်မှုလုပ်ငန်းတွေလုပ်ကြရင်းနဲ့မိမိတို့ရဲ့လေကိုယ်တောင်စိတ်ချလက်ချမရှူရဲတဲ့အင်းကြီးနာချင်းတိုင်းပြည်တွေလည်းရှိနေပါပြီမြမပြည်ဟာစိုက်ပျိုးရေးစီးပွားရေးတယံဇာတထုတ်လုပ်သုံးဆွဲရေးစသည်တို့ကိုစနစ်တကျထင်သာမြင်သာလုပ်တယ်ဆိုရင်ရှင်လဲလျှောက်တာပြားလဲဆွဲတာဖြစ်မယ်လို့ယုံကြည်ပါတယ်လုံလဲလုံကြပါလို့အကြံပြုပါရစေဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်ထပ်ကျွန်တော်တို့ဟိုအီးမေးလ်တွေပေးပို့ထားရှိပါသေးတယ်။စာတစ်စောင်ကတော့ရရနာမောင်ဆိုတဲ့အကောင့်နဲ့ Facebook ကနေပေးပို့ထားတာပါ။နန်းလောင်ဖတ်ပြပေးပါအောင်ခင်ဗျာ
။တရုတ်အစိုးရအဘေါ်ကတော့သူလိုရာကိုဆွဲဝေဖန်ခဲ့တယ်လို့ပဲသဘောထားပါတယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံရေးစနစ်မှမတူပဲဒီလိုလာထောက်ပြတာတော့လက်မခံနိုင်ပါဘူး။တရုတ်အစိုးရဟာလက်ရှိအုပ်ချုပ်နေတဲ့ရှီကျင်းပင်အစိုးရဟာအများပြည်သူရွေးကောက်တင်မြှောက်ထားတဲ့အစိုးရမဟုတ်သလိုဒီမိုကရေစီနှိမ့်ချအုပ်ချုပ်တဲ့အစိုးရမဟုတ်ဘူးဆိုတာကိုလည်းမေ့နေပုံရပါတယ်။စနစ်ချင်းမတူနိုင်ငံချင်းမတူလူမျိုးချင်းမတူတဲ့မြန်မာနိုင်ငံဟာအများပြည်သူကိုတာဝန်ခံရတဲ့ပြည်သူသဘောနဲ့ရွေးကောက်တင်မြှောက်ပေးလိုက်တဲ့ပြည်သူအစိုးရတရားပေါ်ပေါက်လာဖို့အသက်ပေါင်းများစွာပေးဆက်ခဲ့ပြီးမှပြည်သူအစိုးရဆိုတာဖြစ်လာရတာပါ။ဒီပေါ်မှာ NGO တွေပြည်သူသဘောထားတွေကိုအလေးထားလို့ ਨੇ ပြောရရင်တော့တရုတ်အစိုးရအနေနဲ့သူဖြစ်ချင်တာမဖြစ်ရမလုပ်ရလို့ပြောတာပဲဆိုတာသိတာလွန်ပါလေ။ဘာပဲဖြစ်ဖြစ် NGO ကလည်းသူ့အလုပ်သူ့လုပ်ပေါ့အစိုးရနဲ့လွှတ်တော်ကလည်းစူးစမ်းပြီးတော့သူ့အလုပ်သူ့လုပ်ချမှတ်ရတဲ့မူဝါဒတွေကိုအများပြည်သူတွေအောင်ထုတ်ပြန်ပြည်သူကလည်းလိုအပ်တဲ့ထောက်ပြဝေဖန်မှုတွေနဲ့အစိုးရကိုကောင်းသောအကြံကောင်းသောဝေဖန်မှုတွေနဲ့တစ်ဖက်နဲ့တစ်ဖက်ဟန်ချက်ညီညီနဲ့သူ့အလုပ်ကိုယ့်အလုပ်ကြရတာပေါ်မှာမငီးမညူပဲလက်တွဲပြီးတော့ချီတက်ကြမယ်ဆိုတာဘာမဆိုလဲအောင်မြင်နိုင်လိမ့်မယ်လို့ပြောပြရစီဗျာ
။ဟုတ်ကဲ့ကျေးဇူးပါ။နောက်စာတစ်စောင်ကတော့အမေရိကန်ပြည်အောင်စုကမောင်တက်တနာရဲ့စာပါကိုရနိုင်ဖတ်ပြပေးပါဦးခင်ဗျာ
။နေပေါင်း90ကျော်ပြည်သူကိုကိုစားမပြုတဲ့အာဏာသိမ်းစစ်ဆိုးရအဆက်ဆက်ရဲ့လူတစုကောင်းစားရေးနဲ့အာဏာရှင်စနစ်တည်မြဲရေးစီးပွားရေးစီမံကိန်းတွေကြောင့်စီးပွားရေးတွေဖွံ့ဖြိုးတိုးတက်မလာတဲ့အပြင်ပြည်သူတွေမှာအိုးအိမ်လျာဥယျာဉ်ချမ်းမြေတွေဆုံးရှုံးခဲ့ဝင်သွားမှာကလူနေမှုစင်တာတွေပါထိုးကျသွားခဲ့ပါတယ်။အထင်ရှားဆုံးကတော့လေဘရောင်းတောင်ကျင်းဤစီမံကိန်းမြေဆုံရီအားလျက်ဆက်စီမံကိန်းဖားကန်ကြောင်းမြတ်တူဖော်ရေးလုပ်ငန်းနဲ့ရခိုင်တန်းငွေပိုင်လိုင်းစီမံကိန်းတွေကြောင့်ပြည်သူတွေရဲ့လူနေမှုဘဝဘလောက်ထိဆိုးဝါးကုန်သလဲဆိုတာတွေ့နိုင်ပါတယ်။ဘသူတွေအကျိုးမြတ်ပိုရကုန်ကြသလဲဆိုတာလည်းအထင်ရှားတွေ့နိုင်ပါတယ်။လက်ရှိဆိုရကပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ဆိုရဖြစ်တာကြောင့်ပြည်သူကိုအပြည့်အဝကိုစားပြုနေပါတယ်။ပြည်သူတွေကိုတိုင်ရအကျိုးမပြုနိုင်တဲ့ဘလို့စီမံကိန်းကိုမဆိုစီးပွားရေးသမားတွေအကြိုက်ရေးဆွဲအကောင့်ထဲပေါ်မှာမဟုတ်ဘူးလို့ယူဆမိပါတယ်။စစ်မှန်တဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဒီမိုကရေစီလွတ်လပ်ခွင့်တွေဘဝဝင်တဲ့ဒိန်းသိမ်းရေးလိုအပ်ချက်တွေစီးပွားရေးနဲ့သက်ဆိုင်တဲ့ကောင်းမွန်မြတ်တဲ့ဥပဒေတွေနီးဥပဒေတွေအခြေခံအဆောက်အုံတွေနိုင်ငံရေးတည်ငြိမ်မှုတွေတရားဥပဒေစိုးမိုးရေးတွေအားလုံးဟာတစ်ခုနဲ့တစ်ခုချိတ်ဆက်နေတယ်လို့ယူဆမိပါတယ်။ဒါတွေအားလုံးကိုတပြိုင်တည်းလှုပ်ဖို့ကြီးမားတဲ့အခက်အခဲကတော့2008အခြေခံဥပဒေပြင်ဆင်ရေးနဲ့အစိုးရတစ်ခုတည်းဖွဲ့နိုင်ရေးလိုပဲဖြစ်တယ်လို့သုံးသပ်မိပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါမောင်သနာပေးစာပါအခုနောက်စာကြံနေသေးတဲ့စာအောင်စုမမဲ့ဖတ်ပြပါအောင်ခင်ဗျ
ဟုတ်ကဲ့ပါရှင်ဒီဖြိုးဝင်းထက်အောင်ဆိုတဲ့အကောင့်မှာ
နိုင်ငံတကာနိုင်ငံမှာစီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုကလိုအပ်တာမှန်ပေမဲ့ကျွန်တော်တို့နိုင်ငံရဲ့လက်ရှိအခြေအနေမှာတော့စစ်မှန်တဲ့ဒီမိုကရေစီလွတ်လပ်ခွင့်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလိုအပ်ချက်တွေရရှိဖို့ရန်ကအရင်ဆုံးလိုအပ်ပါတယ်လို့ယူဆမိပါတယ်။ဘာလို့လဲဆိုတော့နိုင်ငံစီးပွားရေးတိုးတက်ဖို့ဆိုရင်နိုင်ငံကငြိမ်းချမ်းနေဖို့အဓိကလိုအပ်ပါတယ်။နိုင်ငံငြိမ်းချမ်းမှနိုင်ငံရဲ့ပညာရေးကျန်းမာရေးစီးပွားရေးလူမှုရေးဖွံ့ဖြိုးတိုးတက်မှာပါ။မြန်မာနိုင်ငံမှာကစစ်မှန်တဲ့ဒီမိုကရေစီမရသေးပါဘူး။စစ်မှန်တဲ့ဒီမိုကရေစီနဲ့ဒီမိုကရေစီလွတ်လပ်ခွင့်တွေရရှိမှသာနိုင်ငံတကာကလည်းစီးပွားရေးတွေလာရောက်ရင်းနှီးမြှုပ်နှံမှာဖြစ်ပြီးတော့အလုတ်ကိုင်းခွင်လန်းတွေလည်းပေါများလာပြီးစီးပွားရေးဟာတိုးတက်ပြောင်းလဲလာနိုင်မယ်လို့ယူဆမိပါကြောင်းရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီလွတ်လပ်ခွင့်တွေပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဒီဖွံ့ဖြိုးတိုးတက်မှုတွေကြားမှာစစောဒီတော်တော်ရှင်တယောက်စာထဲမှာပါတယ်လို့ရှင်လဲလျှောက်တာပြားလဲဆွဲတာအခြေအနေမျိုးဖြစ်အောင်ဟိုလုံနိုင်တဲ့နည်းလမ်းတွေလုံနိုင်မဲ့ပုံစံတွေအစိုးရဘက်မှာဘာတွေများရှိမလဲဆိုတော့ဟိုစီစဉ်အစိုးမတက်ခင်မှာကိုအောင်သူညင်းအချင်းချင်းတုံးတက်ပြပါအောင်ခင်ဗျ။
ကျွန်တော်တို့ဒီမှာ EIGI ခေါ်တာပေါ့ဒီတဘာဝပတ်ဝန်းကျင်ကနေပြီးတော့တရားစာတွေထုတ်တဲ့လုပ်ငန်းတွေပြင်းပြမြင်တာမှုပေါ့နော်။ဆိုတော့ဒါနဲ့ပတ်သက်လို့အစိုးရကလည်းဂရီကိုအလုပ်ထားတယ်။အခုချိန်ကြီးလည်းဟိုအကောင့်ထဲပို့နေရရှိပါတယ်။ဆိုတော့ဒါမျိုးလုပ်ငန်းတွေကိုကျွန်တော်တို့ပူအားပေးတင်တယ်။ကျွန်တော်အမြင်ကတော့ပို့ပြီးတော့အစိုးရဘက်ကပြင်းပြမြင်တာမှုတွေဒါတွေပို့လုပ်လာရင်တော့ပိုကောင်းပါလေ။နောက်ခုနကတော့ဆွေးနွေးရတယ်လို့ပဲပြည်သူလူထုကိုဒီထက်ပို့ပြီးတော့ပို့မယ်နည်းနည်းပေါ့နော်။တိုင်းပြည်အသိပေးတာမျိုးပိုဖြစ်ဖို့လိုတယ်လို့ထင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့မြန်မာနိုင်ငံမဟာဗျူဟာနဲ့မူဝါဒလေးလိုက်ဖွဲ့ဦးအောင်သူငယ်တရုတ်နိုင်ငံချီဆက်မြန်မာရေးအခက်ခက်ဒေါက်တာလတ်ကျော်စောနောက်ကိုရိုင်းဆွေးနွေးရသူတွေစာရီရေးသားပေးထုတ်ရသူတွေနဲ့ဒေါက်တာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးဆွေးနွေးတင်ဆက်တဲ့စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်ကိုပြန်လည်နားဆင်ကြရတာပါခင်ဗျာဗီဒီယိုကနေထုတ်လွှင့်ပေးနေတဲ့အခုလိုတိုက်ရိုက်လေးလိုင်းအစီအစဉ်တွေအပါအဝင်အခြားသတင်းပတ်ဆင်ကဏ္ဍတွေနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေတပတ်စာရေဒီယိုအစီအစဉ်တွေနဲ့အတူ TV ရုပ်မြင်သံကြားသတင်းလွှာအစီအစဉ်တွေကိုလည်းဗီဒီယိုရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလာရောက်ဖတ်ရှုကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းကြီးညွတ်ကိုကိုကျော်ကျော်သိန်းပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာလေယာဉ်ကြာခီးစဉ်နဲ့ရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲဝန်ကြီးအဘူဟက်ဆန်မာမူအာလီဟာစနေနေ့ကရခိုင်ပြည်နယ်မြောက်ပိုင်းကိုသွားပြီးမြန်မာစစ်ရောကတိစောက်နေတဲ့ဒုက္ခသည်ပြည်နယ်လက်ခံရေးစခန်းနဲ့ကြားစခန်းတွေကိုသွားကြည့်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲဝန်ကြီးနဲ့ဖွဲ့ရမောင်တော်နေဆက်တောင်ပြူလဝဲလက်ခံရေးစခန်းနှစ်နိုင်ငံနေဆက်ခြံစည်းရိုးနှစ်ခုအကြားမြန်မာပိုင်နယ်ပေါ်မှာအဆောက်အုံတွေဆောက်လုပ်နေထိုင်နေတဲ့အချိန်ဒီငခုရလက်ခံရေးစခန်းလှဖူးကောင်ကြားစခန်းရွှေစားကြီးရွာအုပ်စုအောင်ပလကြီးရွာပန်တော်ပြင်ဂိုင်းကြီးမရိုကြီးရွာတွေကိုတွားရောက်ကြည့်ရှုရဲလို့ပြန်ကြားရေးဦးညီဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာအလွတ်ကျပညာရေးစနစ်ကိုပြောင်းလဲပြီးကိုပိုင်အတွေးခေါ်နဲ့လိလာသိမ်းယူတဲ့စနစ်မျိုးကိုပြုစုပြောင်းထောင်ရမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောပါတယ်စနစ်နေ့ကမန္တလေးမှာကျင်းပတဲ့လူငယ်ဘက်ဆောင်ဖွံ့ဖြိုးရေးပွဲတော်အတွင်းလူငယ်များနဲ့စာပေစကားဝိုင်းလုပ်တာမှာဒေါက်ဆန်းစုကြည်ကအဲလိုပြောသွားတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလူမျိုးရေးခွဲခြားမှုကိုပြစ်တင်ရှုတ်ချပြီးတော့အားလုံးညညွတ်ကြဖို့တတွန်းလိုက်ပါတယ်။လူပြူလူမျိုးရေးအစွန်းရောက်ဝါဒီတွေဒီကနေ့ဝါရှင်တန်ဒီစီနဲ့ဗာဂျီးနီးယားပြည်နယ်တို့မှာစုဝေးဆန္ဒပြကြဖို့ရှိနေချိန်မှာပဲသမ္မတထရမ့်ကအဲ့လိုတိုက်တွန်းလိုက်တာပါ။2019ခုနှစ်ဩဂုတ်လ10ရက်နေ့ကဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗီမြို့မှာလူပြူလူမျိုးရေးဝါဒီဆန္ဒပြသူတွေနဲ့တံပြန်ဆန္ဒပြသူတွေအကြားရုံးရင်းစံကတ်ဖြစ်ပြီးထိခိုက်ဒဏ်ရာသူအများကြီးရှိတယ်လို့ကာဒစီကလူအုပ်ထဲဝင်တိုက်တာကြောင့်အသက်32နှစ်အရွယ်အမျိုးသမီးတူတေဆုံးခဲ့ပါတယ်။တောက်ချာနေလုံကဝါရှင်တန်ပြည်နယ်မှာခီးတဲ့တင်လေယာဉ်နှင်းစင်းကိုခိုးယူမောင်းနှင်သူဟာရစ်ချက်ရက်ဆောဖြစ်တယ်လို့တာဝန်ရှိသူတွေကိုကိုးကားပြီး AP သတင်းဌာနနဲ့ The Seattle Times သတင်းစာတို့ကရှင်းပါတယ်။အသက်29နှစ်အရွယ်ရစ်ချက်ရက်ဆောဟာ Horizon Air လေကြောင်းလိုင်းမှာလောက်ကန်သူဝန်ထမ်းတူဖြစ်ပြီးခီးတဲ့အိတ်တွေတထုတ်ရွှေ့ပြောင်းတာနဲ့လေရင်တွေတနေရာကတနေရာရွှေ့ပြောင်းပေးရတဲ့လုပ်ငန်းတွေကိုပါဝင်ဆောင်ရွက်ရသူပါ2001ခုနှစ်စာပေဆိုင်ရာနိုဘယ်ဆုရှင်စာရေးဆရာကြီး VS Naipaul ဟာအသက်85နှစ်အရွယ်မှာကွယ်လွန်သွားပါပြီထရီနီတဲ့နိုင်ငံပွားနိုဘယ်ဆုရှင်စာရေးဆရာကြီး Naipaul ဟာလန်ဒန်မြို့ကနေမှာကွယ်စနေနေ့ကကွယ်လွန်သွားတာလို့ဇနီးဖြစ်သူနာလီရာ Naipaul ကပြောပါတယ်စာရေးဆရာကြီး Naipaul ဟာအိန္ဒိယနယ်မြေသားစုဝင်ဖြစ်ပြီးငယ်စဉ်ကအတော်လေးဆင်းရဲပြီးတော့အသက်18နှစ်မှာပညာရတန်စုနဲ့ Oxford University College မှာပညာသင်ယူခဲ့သူဖြစ်ပါတယ်
ကျေးဇူးပါခင်ဗျာ။နိုင်ငံတကာသတင်းချင်းညွတ်ကိုကိုကျော်ကျော်သိမ်းပြပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမင်ဂျင်နိုင်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာတို့ကိဆုံးဖြစ်ပါတယ်။ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုလိုင်းလိုမီတာ24 40 51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်နေတာပါ။ VOA ကိုအားပေးနာစင်တဲ့အတွက်ကျေးဇူးပါ။သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.